Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်တန်ကနေ2016ခုနှစ်နိုဝင်ဘာလ4ရက်တောက်ကြနေမနက်ခင်း VOA တန်လွှင့်အစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 49 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါပြီရှင်ဒီမနက်ခင်းအတွက်အစီအစဉ်မှုကကျမစုမမရှင်
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမှအင်ဂျင်နိုင်တဲ့အတူကြီးညာပေးပါပါ American သမရရွေးကောက်ပွဲကျင်းပဖို့အတွက်9ရက်ပဲလိုတော့တာမို့သမရလောင်းနှစ်ဦးဟာအကျိတ်နဲ့မဲဆွယ်နေကြပါတယ်ရခိုင်ပြည်နယ်တဲကပဋိပက္ခရေးသတင်းယူဖို့အတွက်ကြိုးစားကြတဲ့သတင်းတောက်တွေကိုတားဆီးမှုတွေမလုပ်ဖို့အတွက် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကပန်ကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါမဆွမွင
်ဟုတ်ကဲ့ပါရှင်ဒီမနက်ခင်းသောတာရှင်နေနာဆင်ရမဲ့သတင်းထူးတွေထဲမှာဆိုရင်တော့ရခိုင်ပြည်နယ်မောင်နှောမှာထပ်ပြီးတော့ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်2ဦးသေဆုံးသွားပါတယ်ဒီလိုမျိုးအကြမ်းဖက်တိုက်ခိုက်မှုပဋိပက္ခပြင်းကြီးအောင်လို့ရခိုင်ပြည်နယ်လွှတ်တော်အနေနဲ့ဘယ်လိုဆောင်ရွက်မှာပါလဲ
။ဘုဒ္ဓဟာသူအကျက်ဆက်တဲ့ကိစ္စရဲ့ကိုကျွန်တော်တို့ကဥပဒေကြောင်းအရာပဲကျွန်တော်တို့အဲ့ဒါလုပ်ဖို့အတွက်ကိုကျွန်တော်တို့တောင်းပြနေပါလေ။အဲ့ဒါတကယ်လို့များကျွန်တော်
ပြည်နယ်လွှတ်တော်ကိုယ်စားလှယ်ပါရှင်။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ဒေါန်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်တွင်မှရလာမယ့်အကူအညီတွေထိရောက်အောင်လို့မြန်မာဘက်ကဘာတွေအသင့်ဖြစ်အောင်ထုတ်ထားတင်ပါသလဲ။ NND ရသားဆိုရလက်ထက်မြန်မာသတင်းလွတ်လပ်ခွင့်အဟန့်တားတွေရှိနေသေးပဲစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့တောက်ကြမနက်ခင်းအတွက်နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်အင်ဂျင်နိုင်တို့ကကြေညာပေးပါမယ်ရှင်။
အမေရိကန်နိုင်ငံမှာသမရရွေးကောက်ပွဲကျင်းပဖို့အတွက်9ရက်ပဲလိုတော့တာမို့ပါတီကြီးနှစ်ရပ်စလုံးကအပြိုင်ဆိုင်မဲဆွယ်နေကြပါတယ်။ကြက်သပရင်းနေ့ကတော့ Republican Party ကသမရလောင်း Donald Trump ကိုသမရဖြစ်ထိုက်တဲ့အရေးချင်းမရှိသူဖြစ်နဲ့ပြန်ဘက် Democratic Party သမရလောင်း Hillary Clinton ကိုစားပြောဆိုနေသူကတော့ American သမရ Barack Obama ဖြစ်ပါတယ်။ Mr. Trump ဟာနိုင်ငံအကြီးအကဲရာထူးနဲ့လုံးဝမသင့်လျော်ဘူးလို့ Florida ပြည်နယ်ကသမရလောင်း Clinton ကိုထောက်ခံသူတွေကိုပြောကြားခဲ့တာဖြစ်ပါတယ်။ Florida နိုင်ငံမှာ Florida ပြည်နယ်မှာအနိုင်ရရင်ဒီရွေးကောက်ပွဲမှာအနိုင်ရဖို့ရှိကြောင်းလဲသမ္မတ Obama ကပြောပါတယ် Florida ပြည်နယ်ဟာ American အရှိတ်အချမ်းဒေတာကမဲအသားစီးရဖို့အတွက်ရေးပါတဲ့ပြည်နယ်နှစ်ခုတည်းကတစ်ခုဖြစ်ပါတယ်နောက်ပြည်နယ်တစ်ခုကမြောက် Carolina ပြည်နယ်ဖြစ်ပြီးအဲ့ဒီမှာမဲဆွယ်နေတဲ့ Hillary Clinton ကတော့
So this is a pretty clear choice North Carolina. I've said many times in this campaign that Donald Trump has showed us who he is. Now we have to decide who we are.
တိတ်ကိုရှင်းနေတဲ့ရွေးချယ်မှုဖြစ်ပါတယ်မြောက်ကရိုလိုင်းနာပြည်သူတွေဒီမဲဆွယ်စည်းရုံးမှုတွေအတွင်းမှာကျွန်မအချင်းချင်းပြောခဲ့ပြီးပါပြီ Donald Trump ကသူဘယ်လိုလူစားလဲဆိုတာကိုပြနေတဲ့အချိန်မှာကျွန်မတို့ကလည်းကိုဘယ်လိုလူမျိုးဖြစ်တယ်ဆိုတာကိုဆုံးဖြတ်ရပါလိမ့်မယ်လို့ပြောသွားတာပါ Mr. Trump ကတော့ Hillary Clinton ဟာသူနိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့ခြင်းကနိုင်ငံတော်လုံခြုံရေးဆိုင်ရာအရေးပါတဲ့ကိစ္စရပ်တွေကိုကိုပိုင် email server သုံးပြီးတော့ပေးပို့မှုတွေကြောင့်ရာဇဝတ်မှုကျွလွန်သူလို့ဆွဆွဲနေတာဖြစ်ပါတယ်။ Mr. Trump ဟာ Pennsylvania ပြည်နယ်ပြင်မြောက် Carolina ပြည်နယ်မှာလည်းနောက်ထပ်မဲဆွယ်ပွဲနှစ်ခုထပ်လုပ်ဖို့စီစဉ်ထားတာပါ။ဇနီးဖြစ်သူ Melania Trump ကလည်း Pennsylvania ပြည်နယ်အကြီးဆုံးမြို့ဖြစ်တဲ့ Philadelphia စင်ချေဘုံမှာကျင်းပတဲ့မဲဆွယ်ပွဲမှာပထမဆုံးကိုယ်တိုင်ပါဝင်မဲဆွယ်ခဲ့ပါတယ်။သူသားသမရကတော့ဖြစ်လာရင်သူဟာအမျိုးသမီးတွေနဲ့ကလေးငယ်တွေအတွက်လှုပ်ဆောင်မှာဖြစ်တယ်လို့လူမှုမီဒီယာတွေကနေတဆင့်အနိုင်ကျင့်တာတွေကိုတားမြင်မယ်လို့လည်းပြောကြခဲ့ပါတယ်။
ဤရက်တပ်ဖွဲ့တွေဟာမူဆိုးမျိုးနယ်နားကမျိုးလေးတစ်ခုတည်းကိုကြာသာပတင်းနေ့ကတတိကြီးစွာနဲ့ချိတ်ကပ်နေကြပါတယ်။အရက်သားတွေလုံခြုံရေးအတွက်တအိမ်ဝင်တအိမ်ထွက်ဆောင်ရွက်နေချိန်မှာဒီစစ်သားတွေဟာ IS တို့ထောင်ထားတဲ့ဘုံတွေချောင်းမြောင်းပစ်ခတ်မှုတွေကိုလည်းတတိထားနေရပါတယ်။ဤရက်နိုင်ငံတွင်းမှာရှိတဲ့သူတို့ရဲ့နောက်ဆုံးခြေကုပ်စခန်းဖြစ်တဲ့မူဆိုးမျိုးက IS တပ်ဖွဲ့ဝင်တွေမဆုတ်ခွာဘဲခုခံကြဖို့သူတို့ရဲ့ခေါင်းဆောင်တွေကတိုက်တွန်းထားပါတယ်။IS တို့နှစ်နှစ်ကျော်တင်ပိုက်ထားခဲ့တဲ့မူဆိုးမျိုးကိုအခုလိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်ယာနဲ့ချီတဲ့မိသားစုတွေထွက်ပြေးခဲ့ကြပါတယ်။တချို့ကလည်းအလံဖြူတွေကန်ဆောင်ထားကြပြီးတချို့ကတော့အင်္ဂလိပ်အခေယာ V ပုံသဏ္ဍာန်နဲ့ IRA တပ်ဖွဲ့ဝင်တွေကိုလက်တွေနဲ့ဝေယံနှုတ်ဆက်ခဲ့ကြပါတယ်။IS လိုလာတဲ့မူဆိုးမျိုးရဲ့အနောက်ဘက်ခြမ်းမှာတော့စိုးရိမ်မှုတွေပုံမှုကြီးထွားလာနေပါတယ်လက်တုပ်ပြမှုတွေလက်စားချေမှုတွေဖြစ်လာလေမလားဆိုပြီးစိုးရိမ်မှုတွေရှိနေတာပါ IS လိုလားသူတွေကိုလူမြင်ကွင်းမှာအရှက်ရအောင်လုပ်တာတွေနှင်းဆဲရိုက်နှက်မှုတွေရှိနေကြောင်းနိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ကြီးကလည်းကြေညာထားပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကွန်ဒုစ်ကဲမှာရှိတဲ့တာလီဘန်တွေနဲ့ အမေရိကန်တွေပံ့ပိုးပေးနေတဲ့အာဖဂန်စစ်ဝါတပ်တွေဂျာမန်နဲ့အာရုံတက်ခင်ဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်တေဆုံးရတဲ့အရသာအနည်းဆုံး30လောက်ရှိပြီးဒီထဲမှာကလေးငယ်များပြားပါနေတယ်လို့အာဖဂန်အာဏာပိုင်တွေကချက်သပရီနေမှာပြောပါတယ်တေဆုံးသူတွေထဲမှာအမေရိကန်စစ်သားနှုပါပြီးတိုက်ပွဲမှာနောက်ထပ်စစ်သားနှုလည်းဒဏ်ရာရခဲ့တယ်လို့ပြောပါတယ်ခရမ်မြို့ရကွန်တက်မြို့အပြင်ကလက်နက်ကင်တပုံးတွေရဲ့ဝင်းကိုအမေရိကန်တပ်တွေရဲ့အကူအညီနဲ့အာဖဂန်တပ်ဖွဲ့တွေဝင်းရောက်ဆင်းနှင်းခဲ့ပြီးတဲ့နောက်အခုလိုတေးပြောက်များတိုက်ပွဲဖြစ်ပေါ်ခင်တာပါခရမ်ဆိုးရပြောခွင့်ရမမုဒန်နစ်ကအာဖဂန်ထုတပ်ဖွဲ့ကတပ်သား၄ဦးတေဆုံးကြောင်းနဲ့အမျိုးသမီးတွေကလေးငယ်တွေပါဝင်အရတားတေဆုံးမှုကအနည်းဆုံး30လောက်ရှိမယ်လို့ပြောပါတယ်ဒီပူတွဲစစ်ဆင်ရေးကနေဒဏ်ရာရသူအများအပြားရှိခဲ့ပြီးတာလီဘန်တပုံးတွေဘက်က26ဦးတေဆုံးခဲ့တာပါအစောပိုင်းတော့ကဒေသခံတွေကကလေးငယ်တွေပါဝင်တေဆုံးသူ20လောက်ရဲ့အလောင်းတွေကိုတေဆောင်ပြီးခွန်ဒုစ်လန်တွေပေါ်မှာဆန္ဒပြပါတယ် Amnesty International အဖွဲ့ကြီးကလေကြောင်းတိုက်ခိုက်မှုတွေကြောင့်အရတားတေဆုံးခဲ့ရတယ်ဆိုတဲ့ပြောဆိုချက်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့ချက်ချင်းတောင်းဆိုခဲ့ပါတယ်
လီဗျားနိုင်ငံကမ်းခြေမှာစိုက်ကပ်ထားတဲ့တင်မော့ပြက်20နဲ့လိုက်ပါလာတဲ့ရွှေပြောင်းအခြေချနေထိုင်သူအနည်းဆုံးလူပေါင်း240လောက်ဟာတေဆုံးခဲ့တာဒါမှမဟုတ်ပျောက်ဆုံးခဲ့တယ်လို့နိုင်ငံတကာရွှေပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ IOM ကကြေညာခဲ့ပါတယ်။အများစုဟာအနောက်အာဖရိကကဖြစ်တယ်လို့ဆိုပါတယ်။အသက်ရှင်ကျန်ရစ်သူ29ဦးထဲမှာအမျိုးသမီးတွေကလေးတွေနဲ့မွေးကင်းစကလေးအမြောက်အများပါဝင်ပြီးသူတို့တွေကိုအီတလီနိုင်ငံကမ်းခြေဆောက်တပ်ဖွဲ့ကလပူဒူဆာဂျွန်းကိုခေါ်ဆောင်သွားခဲ့တယ်လို့ IOM ကပြောပါတယ်။ရင်းနှစ်တည်ဆုံးသူတွေတဲကငားတွေစားထားတဲ့အလောင်း12လောင်းကိုတွေ့ရှိခဲ့ပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်ပြီးလုပ်နေကြောင်း IOM ပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောပါတယ်။ဥရောပအနေနဲ့သူတို့ရဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုလစ်ဗျားနဲ့တူနီရှားကမ်းခြေဆောက်တပ်တွေစီကိုလွှဲပြောင်းတော့မှာဖြစ်တဲ့အတွက်မြောက်အာဖရိကကနေထွက်ခွာဖို့ဒါဟာနောက်ဆုံးအခွင့်အရေးပဲဆိုပြီးလူကုန်ကူးကူတွေကရွှေပြောင်းအခြေချနေထိုင်သူတွေကိုဆွဲဆောင်ဖျားယောင်းခဲ့တယ်လို့လည်းသူကပြောပါတယ်။ဒါအပြင်စိုးရိမ်စရာအလွန်ကောင်းတဲ့နောက်ထပ်အခြေအနေကတော့လူကုန်ကူးသူတွေဟာရွှေပြောင်းအခြေချသူတွေကိုရာဘာလေတွေထဲမှာအစုလိုက်အပြုံလိုက်တင်ပြီးပို့နေတာဖြစ်တယ်လို့ဆိုပါတယ်ရှင
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကအမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရခိုင်ပြည်နယ်တွင်ပဋိပက္ခတွေနဲ့ပတ်သက်တဲ့သတင်းယူဖို့စူးစမ်းကြတဲ့သတင်းသမားတွေကိုလုံခြုံရေးတွေကတားဆီးမှုတွေနဲ့ချင်းချောက်မှုတွေမလုပ်ကြဖို့ CBJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကကျက်တပရီနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်ကမောင်တော်ဒေသရင်းရဲစခန်းတွေအောက်တိုဘာလ9ရက်နေ့အတိုက်ခိုက်ခံရမှုတွေကြောင့်ရဲတပ်သားတေဆုံးမှုတွေနဲ့လက်နက်ပျောက်ဆုံးခဲ့တဲ့နောက်ပိုင်းနေမြင်ရှင်းလင်းရေးလုပ်ရမှာအထမပြုကျင့်မှုအပါအဝင်စစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေရှိတယ်ဆိုတော့ဆက်ဆဲချက်တွေထွက်ပေါ်နေချိန်မှာအခုလိုတားဆီးမှုတွေတွေ့ရတာလို့ပြောပါတယ်။ AWR မြန်မာ Times Democratic မြန်မာတန်နဲ့7 Day နေ့စဉ်သတင်းစာအပါအဝင်သတင်းဌာနအများပြားကိုအောက်တိုဘာလလယ်မှာနေကြားဆောင်တက်တွင်တဲ့စစ်တပ်ကမောင်တော်ဒေတာတွေကကြီးကန်းပြင်ရဲစခန်းကိုတောရောက်ခွင့်မပေးဘဲတားဆီးခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီချိန်ကရဲနဲ့စစ်တပ်ပူးတွဲဆစ်ဆင်ရေးလုပ်နေချိန်မှာသတင်းသမားတွေအတွက်လုံခြုံရေးစိတ်မချရတာမို့တားမြစ်တာဖြစ်ကြောင်းလုံခြုံရေးတာဝန်ခံတွေကပြောကြားခဲ့တာဖြစ်ပါတယ်။ CPJ အဖွဲ့ရဲ့အရှိတောင်းအာရှဆိုင်ရာအကြီးတန်းတာဝန်ခံ Sean Crispin ကတော့ဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ထားတဲ့အစိုးရတည်းအနေနဲ့ရက်ဖက်အုပ်ချုပ်မှုအောက်မှာသူတို့ရဲ့လုံခြုံရေးတာဝန်ခံတွေကသတင်းသမားတွေကိုလုံခြုံစိတ်ချစွာသတင်းယူခွင့်ပြုတင်တယ်လို့တောင်းဆိုလိုက်တယ်လို့အစိုးရအနေနဲ့ကွယ်ဝှက်စရာဘာမှမရှိရင်သတင်းသမားတွေလွတ်လွတ်လပ်လပ်သွားခွင့်ပေးတယ်လို့လည်းဝေဖန်ထားတာဖြစ်ပါတယ်
American နိုင်ငံဆိုင်ရာ Philippine တန်မတ်ကြီးအသည့်အဖြစ်ခက်အပ်ခံရတဲ့ဝါရင့်တန်တမန်တအုပ်လည်းဖြစ်ပြီးမြောက်ကိုရီးယားအရေးမှာအတွေ့အကြုံရှိသူတအုပ်လို့သတ်မှတ်ခံထားရတဲ့ Sun King ဟာမနေ့ကြာသပတေးနေ့က American နိုင်ငံသားဝင်ကြီး John Kerry ရဲ့ရှေ့မှောက်မှာကျန်းသစ္စာချိန်ဆခဲ့ပါတယ်။နှစ်နိုင်ငံဆက်ဆံရေးပြန်ကောင်းဖို့သူ့အနေနဲ့ဆက်လက်ပြီးအခိုင်အမာယုံကြည်ကြောင်း Sun King ကပြောပါတယ်။ဆန်ကင်ဟာစကားပြောညင်သာသူဖြစ်ပြီးအမေရိကန်တန်တမန်တအုပ်အနေနဲ့မြောက်ကိုရီးယားနိုင်ငံကို12ကြိမ်တွားရောက်ခဲ့သူဖြစ်တယ်လို့သူစာတီတောင်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။ဖိလစ်ပိုင်တန်မတ်ကြီးအသစ်ဖြစ်လာတဲ့ကင်ကတော့သူ့အနေနဲ့တာဝန်တွေကိုထမ်းဆောင်ဖို့စိတ်အားထက်သန်နေပြီးအမေရိကန်နဲ့ဖိလစ်ပိုင်နှစ်နိုင်ငံအနေနဲ့မိတ်ဆွေမဟာမိတ်အဖြစ်နီးနီးကပ်ကပ်ဆက်ပြီးရှိဖို့ကတိပြုကြောင်းပြောကြားခဲ့ပါတယ်။နှစ်ပေါင်းကြာရှည်ကာကွယ်ရေးမဟာမိတ်အဖြစ်ရှိခဲ့တဲ့အမေရိကန်နဲ့လမ်းခွဲမယ်လို့လည်းဖိလစ်ပိုင်သမ္မတဒူတာဒေးကကြေညာထားပါတယ်ရှင်။
အိန္ဒိယနိုင်ငံမှာတာဝန်ထမ်းဆောင်နေတဲ့ပါကစ္စတန်တန်တမန်6ဦးကိုတရှိုလုံးမှုအပြင်သူ့မြေပေါ်အကြမ်းဖက်မှုပံ့ပိုးပေးနေတယ်လို့အိန္ဒိယအစိုးရဆက်ဆွဲမှုကြောင့်ပြန်လည်ခေါ်ယူခဲ့ရပြီးရက်သိမ့်မကြခင်မှာပဲပါကစ္စတန်ကအိန္ဒိယတန်တမန်6ဦးကိုအလားတူပြစ်မှုတွေကျူးလွန်ကြောင်းဆက်ဆွဲခဲ့ပါတယ်။နျူကလ িয়ার ပိုင်ဆိုင်တဲ့အိန္ဒိယချင်းနှစ်နိုင်ငံကြားကက်ရှမီးယားနယ်စပ်မှာစစ်တပ်ချင်းပြဿနာဖြစ်ပွားမှုတွေဇက်တိုက်ပေါ်ပေါက်နေတာမို့ဒေသရင်းနောက်ထပ်စစ်ပွဲကြီးဖြစ်လာမှာစိုးရိမ်နေခြင်းမှာအခုလိုပြန်လည်ဆက်ဆွဲမှုတွေပေါ်လာတာပါ။အိန္ဒိယတန်တမန်ရင်းနဲ့အမှုထမ်းအများပြားဟာ RAW လို့ခေါ်တဲ့အိန္ဒိယထောက်လိုင်းရေးတုတ်တေသနဆိုင်ရာဌာနနဲ့ IB ထောက်လိုင်းရေးဘျူရိုကဖြစ်ကြောင်းတွေ့ရပြီးသူတို့ဟာတန်တမာရေးအကြောင်းပြပြီးပါကစ္စတန်မှာအကြမ်းဖက်သမားတွေနဲ့ပူးပေါင်းဆောင်ရွက်တာအပြင်တစ္ဆေပေါက်လုပ်ရတွင်နဲ့ဆက်နွယ်နေတာတွေ့ရတယ်လို့ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရနဖီဇာကာရီယာကချက်တပရင်းနေအစ္စလာမဘတ်မှာပြောပါတယ်။ဒါပြင်အိန္ဒိယကုသရေးဝန်ကြီးဆိုင်ရာအကြံပေးရာဂျက်ခူမာအက်နီဟော့ရီဟာအစ္စလာမဘတ်ရော့ RAW ဌာနရဲ့အကြီးအကဲဖြစ်ကြောင်းတွေ့ရတယ်လို့ပြောပါတယ်။အခုလိုပါကစ္စတန်ဘက်ကဆွဆွဲမှုတွေနဲ့ပတ်သက်ပြီးဒါဟာအခြေအမြစ်မရှိဘူးလို့အိန္ဒိယဘက်ကပြောဆိုပြီးတော့ညှင်းပယ်ခဲ့ပါတယ်။
နောက်ဆုံးရထားတဲ့သတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်အင်ဂျင်နိုင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြနေမနက်ခင်းအတွက်နောက်ဆုံးရသတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကိုကုလဦးဆောင်တဲ့နိုင်ငံတကာတန်တမန်တွေလေ့လာနေချိန်မှာပဲမနေ့ဗုဒ္ဓဘူးနေ့ကညနေ6နာရီလောက်မှာရခိုင်ပြည်နယ်မောင်နှောမြို့ကနူရူလာရဲကင်းစခန်းကိုလက်နက်ငယ်တွေနဲ့လာရောက်ပစ်ခတ်တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေအတွင်းမှာအကြဲတပ်ဖွဲ့ဝင်2ဦးသေဆုံးပြီးတော့2ဦးဒဏ်ရာရခဲ့ပါတယ်။အခြေအနေအသေးစိတ်ကိုထိုင်းခြေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်မောင်နှောမြို့ရဲ့တောင်ဘက်မှာရှိတဲ့နေကြောင်ဆောင်ကင်းစခန်းတစ်ခုကိုနိုဝင်ဘာလ3ရက်နေ့ညပိုင်းလောက်မှာလူဝင်အား5ဦးခန့်ကအကြမ်းဖက်ဝင်ရောက်တက်ခတ်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်တဦးကြာဆုံးမှုရှိခဲ့တယ်ဆိုပြီးရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးမောင်အောင်ကအခုလိုပြောပါတယ
်ကင်းစခန်းကိုလာတိတော်ကအဲ့မှာဒီကျေကိုကြာတာကလည်းအဲဒီရုံတယောက်ကြာတယ်လို့ကြားတယ်ဆေးရုံလေးရောက်တယ်လို့ကြားတယ်အဲ့ဒီဆေးလေးလူအဲ့မကြီးချောင်းစခန်းလို့ကြားတယ်ကမကြည့်ကြောင်းပြေးလို့ရဘူးဘာလို့လဲဆိုရင်ဘာလို့ရှိလဲ၃ဝိုင်းကျော်ရှင်းလောက်ပဲရှိတယ်၃ဝိုင်းလောက်ပဲရှိပါပါလုံးချိုးရဲကတော့ရှိပါတယ်ဒါပေမဲ့လည်းသူကဒီကတပတ်တော့ဒီမြက်ပိုက်ပါရှိတယ်ဆိုတော့တောက်ပိုက်ပါလည်းတုတ်တာပေါ့
ရခိုင်ပြည်နယ်မောင်တော်မှာပြီးခဲ့တဲ့လကပဲနေကြားဆောင်ဌာနချုပ်ဖြစ်တဲ့ကြီးကန်းပြင်ဌာနချုပ်နဲ့ကိုယ်တန်ကောင်ငခုရစခန်းစတဲ့နေရာ၃ခုကိုအင်အားရာခနန်းရှိတဲ့အကြမ်းဖက်သူတွေကဝင်ရောက်ပစ်ခတ်ခဲ့တာကြောင့်နေကြားဆောင်ရဲတပ်ဖွဲ့ဝင်၉ဦးလည်းကြာဆုံးခဲ့ပြီးအပြန်အလှန်ပြစ်ခတ်မှုတွေအတွင်းမှာအကြမ်းဖက်သူတွေကိုလည်းအရှင်ဖမ်းမိတာရှိတယ်လို့အကြမ်းဖက်သူတွေဘက်ကလည်းတိတ်ဆုံးမှုတွေရှိခဲ့ပါတယ်။အခုမောင်တော်မြို့တောင်ပိုင်းကကင်းစခန်းကိုလာရောက်တိုက်ခိုက်မှုမှာတော့လူဝင်အားအနည်းငယ်သာပါဝင်တယ်ဆိုပြီးဆက်ပြောပြပါတယ်
။ဒီအားဝိုင်းရလောက်ပဲကြာရည်
ရခိုင်ပြည်နယ်အတွင်းမှာအခုလိုမတည်ငြိမ်မှုတွေကြောင့်အရက်သားထောင်ကနန်းလောက်ဟာအိုးအိမ်ဆုံးခွာပြီးဒုက္ခသည်စခန်းတွေမှာလာရောက်နေထိုင်ကြပြီးမကြသေးခင်ရက်ပိုင်းကပဲနေမြေတည်ငြိမ်အေဂျင်စာပြုလာပြီးဆိုပြီးနေရရင်ကိုပြန်သွားကြတာပါမောင်တော်မြို့မှာတော့ဒေသခံတွေကစိုးရိမ်ထိတ်လန့်မှုတွေနဲ့နေထိုင်နေရဆဲပဲလို့ဆိုပါတယ
်ကျွန်တော်ပြောရစိုးရိမ်ရှိတယ်ကတော့ရှိပါပါဘာလို့လဲဆိုတော့ဒီဒေသပတ်မယုံကြည်တာဒီလိုဘယ်လိုတည်ငြိမ်အေဂျင်စာပါလဲဒီအခြေအနေတကယ်ရောက်ပါတော့
မောင်တော်အကြမ်းဖက်တိုက်ခတ်မှုဖြစ်စဉ်နဲ့ပတ်သက်လို့ RSO အကြမ်းဖက်အဖွဲ့နဲ့ဆက်ဆက်ပြီးမောင်တော်ဒေသမှာလှုပ်ရှားနေတဲ့အကာမူမူဂျာဟီဒင်အဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းစစ်ဆေးဖို့ထုတ်ချက်ရရှိတယ်ဆိုပြီးနိုင်ငံတော်သမ္မတရုံးကအောက်တိုဘာလ14ရက်နေ့မှာထုတ်ပြန်ထားတာပါနေကြောင်ဆောင်ကင်းစခန်းနဲ့အကြမ်းဖက်တိုက်ခတ်ခံရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းချိန်မှာလူအခွင့်အရေးချိုးဖောက်တာတွေရှိခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကဝေဖန်ထောက်ပြမှုတွေလည်းရှိနေတာပါဒီအတွက်ကုလသမဂ္ဂအိုချာရဲ့ဌာနညှိနှိုင်းရေးမှူးနဲ့အမေရိကန်ဗြိတိန်အီဂျစ်ဥရောပသမဂ္ဂနဲ့တူရကီကတန်အမတ်တွေပါဝင်တဲ့တန်တမန်အဖွဲ့ဟာရခိုင်ပြည်နယ်ကိုဒီရက်ပိုင်းတွင်တွားရောက်လေ့လာစုံစမ်းနေချိန်မှာပဲရခိုင်ပြည်နယ်မောင်တော်မြို့တောင်ပိုင်းမှာနေကြားဆောင်ကင်းစခန်းထပ်မံပစ်ခတ်ခံရတာလည်းဖြစ်ပါတယ်ရှင်
မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒီလိုမျိုးဒီရောက်ရှိနေတဲ့နိုင်ငံတကာတန်မှန်အဖွဲ့နဲ့ရခိုင်လွတ်တော်တို့တွေ့ဆုံတဲ့အချိန်မှာဆွေးနွေးခဲ့တာတွေကိုလည်းဆက်ပြီးတော့ပြောပြချင်ပါတယ်လုံခြုံရေးတပ်ဖွဲ့ဝင်တွေတွေ့ဆုံတဲ့အထိအင်အားသုံးပြီးအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာတရားဥပဒေစိုးမိုးရင်းနဲ့ဥပဒေကြောင့်အရာကိုင်တွဲဖြေရှင်းပေးဖို့ရခိုင်ပြည်နယ်လွတ်တော်အနေနဲ့လိုလားကြောင်းကိုလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂယုံ UNOCHA ရဲ့ဌာနညှိနှိုင်းရေးမှူးဦးဆောင်တဲ့နိုင်ငံတကာတန်မှန်အဖွဲ့ကိုရခိုင်ပြည်နယ်လွတ်တော်တာဝန်ရှိသူတွေကရှင်းလင်းပြောဆိုခဲ့ပါတယ်လူခွင့်ချိုးဖောက်မှုတွေရှိမရှိလာရောက်လေ့လာနေတဲ့နိုင်ငံတကာတန်တမန်အဖွဲ့တွေဒီလေ့လာပြီးတဲ့အချိန်မှာပဲအခုလိုမျိုးရခိုင်ပြည်နယ်မောင်းတော့ဘက်မှာရဲကင်းစခန်းကိုထပ်ပြီးတော့အကြမ်းဖက်တိုက်ခိုက်မှုအပေါ်မှာရခိုင်လွှတ်တော်အမတ်ကရှုံချပါတယ်အသေးစိတ်ကိုဆက်ပြီးပြောပြပေးကြပါတယ်ရှင်ရခိုင်ပြည်နယ်မောင်းတော့မြို့နယ်ထဲမှာနေချားဆောင်တက်စခန်းတွေနဲ့ရဲကင်းစခန်းတွေကိုလူဝင်အား3အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်မောင်းတော့ကပြည်ပခါတွေကိုမှန်မှန်ကန်ကန်သိရှိနိုင်မှုအတွက်နိုင်ငံတကာအဖွဲ့တွေကိုအကန့်အသတ်မရှိဝေရောက်ခွင့်ပြုဖို့နဲ့တမာတမတ်ကြတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Mrs. Jahili ကတောင်းဆိုခဲ့ပြီးတဲ့နောက်အခုလိုမျိုးရခိုင်ပြည်နယ်အစိုးရဘက်ကလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂယုံ UNOCHA ရဲ့ဌာနညှိနှိုင်းရေးမှူးဦးဆောင်တဲ့နိုင်ငံတကာတန်တမန်အဖွဲ့ကိုရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုပြည်ပခါတွေဖြစ်ပွားခဲ့တဲ့နေရာတွေကိုလာရောက်လည်လာခွင့်ပြုလိုက်တာဖြစ်ပါတယ်။နိုဝင်ဘာလ2ရက်နေ့ကနေစလို့ရခိုင်ပြည်နယ်စစ်တွေမြို့ကနေတဆင်မောင်းတော့မြို့ကိုရောက်ရှိနေတဲ့ကုလသမဂ္ဂယုံညှိနှိုင်းရေးမှူးနဲ့တန်တမန်အဖွဲ့ဟာမနေ့ဗုဒ္ဓဘူးနေ့မနက်တုန်းကတော့ပြည်ထောင်စုအစိုးရရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်အတွင်းကလုံခြုံရေးအခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။နိုင်ငံတကာတန်တမန်အဖွဲ့ဟာရခိုင်လွတ်တော်တာဝန်ရှိတဲ့သူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းတရားဥပဒေစိုးမိုးမှုရှိရေးနဲ့ဥပဒေကြောင့်အရာကင်တွဲဖြေရှင်းပေးဖို့လိုလားကြောင်းနဲ့ရခိုင်ပြည်နယ်လွတ်တော်အနေနဲ့တပ်မတော်နဲ့လဲလုံခြုံရေးတွေဘက်ကကင်တွဲဖြေရှင်းမှုတွေကိုစောင့်ကြည့်နေကြောင်းလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂယုံညှိနှိုင်းရေးမှူးဦးဆောင်တဲ့နိုင်ငံတကာတန်တမန်အဖွဲ့ကိုရခိုင်ပြည်နယ်လွတ်တော်တာဝန်ရှိသူတွေကရှင်းလင်းပြောဆိုခဲ့တယ်လို့ရခိုင်ပြည်နယ်ဘူးစည်းတော်မျိုးကရခိုင်ပြည်နယ်လွတ်တော်အမတ်ဦးထွန်းအောင်သိန်းက VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်တို့ဒီနေ့လွတ်တော်မှာကျွန်တော်တို့ပြည့်ခဲ့တယ်ဟုတ်ကဲ့ဒီနေ့၄နိုင်မှလာပြီးပြည့်တာပါဟုတ်လားပြည့်တဲ့အချိန်မှာသူတို့ကအခုဖြစ်နေတဲ့ကိစ္စကိုသူတို့နားလေတယ်တပတ်ပေါ့ပြီးတော့ကျွန်တော်တို့ပြောတော့ခဲ့အဲကျွန်တော်တို့ဖက်ကလေကျွန်တော်တို့ဟာနော်အဲ့ဒါလွတ်တော်ဟာအခုအကျက်ဖက်တဲ့ကိစ္စရဲ့ကိုကျွန်တော်တို့ကဥပဒေကြောင့်အရာပဲကျွန်တော်တို့အဲ့ဒါလုပ်ဖို့အတွက်ကိုကျွန်တော်တို့စောင့်ကြည့်နေပါတယ်အဲ့ဒါတကယ်လို့များကျွန်တော်တို့ဒီဥပဒေကိုတော်လန်ပြီးတော့နော်အဲ့ဒါရေးရပဲဖြစ်ဖြစ်ပြက်ကပဲဖြစ်ဖြစ်နော်အဲ့ဒါကျွန်တော်တို့အဲ့ဒါတစုံတရာအဲ့ဒါဥပဒေနဲ့မညီညွတ်ဘူးဆိုရင်ကျွန်တော်လွတ်တော်ကတော့နော်အဲ့ဒါဒီအခြေအနေကိုကျွန်တော်တို့လွတ်တော်ကအဲ့ဒါသူတို့ကိုပြောရလိမ့်မယ်ဆိုပြီးတော့ကျွန်တော်တို့ယူရပြောခဲ့တယ်ခင်ဗျနော်အဲ့ဒါဒီလွဲချက်အရာပဲကျွန်တော်တို့အဲ့ဒါဒီမှာရှိနေတဲ့အခြေအနေကိုပဲကျွန်တော်တို့ကTPP နဲ့ဆောင်ရွက်ဖို့အတွက်ကိုကျွန်တော်တို့ဆွေးနွေးကြတာဖြစ်ပါတယ
်။အခုလိုမျိုးနိုင်ငံတကာတန်တမန်တွေလာရောက်လေ့လာနေချိန်မှာပဲရခိုင်ပြည်နယ်မောင်းနှုံမြို့မှာမနေ့ဗုဒ္ဓဖူးနေ့ကထပ်မံပြီးတော့အကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့ပြီးရဲလုံခြုံရေးဝန်ထမ်းတအူးသေဆုံးခဲ့ပါတယ်။အခုလိုမျိုးဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးရခိုင်ပြည်နယ်လွှတ်တော်အနေနဲ့ထူးခြားတဲ့ဖြစ်စဉ်တွေပေါ်ပေါက်လာရင်လှုပ်တင်လှုပ်ထိုက်တာတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ရခိုင်ပြည်နယ်အကြမ်းဖက်ခံရမှုလေ့လာသုံးသပ်ရေးကော်မတီအဖွဲ့ဝင်လည်းဖြစ်တဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါတယ
်အဲဒါကြောင့်ကျွန်တော်တို့သုံးဆဲနေစေအခြေအနေဖြစ်တဲ့အတွက်ကျွန်တော်တို့အတီးရင်ခင်စားပုံမှာမူတည်ပြီးတော့ကျွန်တော်တို့လွှတ်တော်မှာတောက်ဆူသွားမှာဖြစ်ပါတယ်အဲကျွန်တော်တို့လွှတ်တော်ကနော်ဒီအချင်းဖက်မှုပုံမှာမူတည်ပြီးတော့ကျွန်တော်တို့အတော်ပြည့်ရဲ့ဝင်ဆင်းလေ့လာပြီးတော့ကျွန်တော်တို့အဲဒီဒီကအချက်အလက်ပုံမှာမူတည်ပြီးကျွန်တော်လွှတ်တော်ခေါ်တဲ့ကျွန်တော်လွှတ်တော်ခေါ်မယ်အဲဒီကိစ္စကိုကျွန်တော်တို့ပြည်တွင်နေဖို့အတွက်ကိုတရားဥပဒေစိုးမိုးရေးကလွှတ်တော်ထေကနေပြီးတော့ကျွန်တော်တို့အဲအစိုးရကိုတိုက်တွန်းတဲ့အခြေအနေကိုကျွန်တော်တို့လုံးဆုံးပတ်နိုင်တဲ့အခြေအနေဖြစ်ရတယ်
အကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေဘက်ကအကြမ်းဖက်တိုက်ခိုက်ခဲ့သူတွေကိုလိုက်လံဖမ်းဆီးနိုင်မှုဒေသတွင်းမှာနေမြေရှင်းလင်းတဲ့အချိန်ရွာကုန်မိရှိုတာတွေလူခွင့်ရေးချိုးပေါက်တာတွေရှိတယ်ဆိုတဲ့ဝေဖန်မှုတွေရှိခဲ့ပြီးတဲ့နောက်နိုင်ငံတကာတန်တမန်အဖွဲ့ဟာအကြမ်းဖက်မှုတွေဖြစ်ပွားခဲ့ရာရခိုင်ပြည်နယ်မောင်နှောဒေသကိုနိုဝင်ဘာလ2ရက်နေ့နဲ့နိုဝင်ဘာလ3ရက်နေ့2ရက်တာတွားရောက်လှေလာစုံစမ်းခဲ့တာဖြစ်ပါတယ်ရှင်ကုလသမဂ္ဂ UNOCHA ရဲ့ဌာနညှိနှိုင်းရေးမှူးနဲ့မြန်မာနိုင်ငံအခြေစိုက်အမေရိကန်ဗြိတိန်အီဂျစ်ဥရောပသမဂ္ဂအိန္ဒိယအင်ဒိုနီးရှားထိုင်းတူရကီစတဲ့နိုင်ငံတွေကတန်မတ်ကြီးတွေလည်းပါဝင်ပါတယ်တန်တမန်အဖွဲ့ရဲ့မေးမြန်းချက်တွေကိုနေဆက်ရေးရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးရခိုင်ပြည်နယ်ဝန်ကြီးချုပ်နောက်နိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးဆောင်တဲ့အစိုးရအဖွဲ့နဲ့အတူတက်မတော်မြန်မာနိုင်ငံရဲ့တပ်ဖွဲ့နဲ့ပြည်နယ်အစိုးရတို့ဘက်ကတာဝန်ရှိသူတွေဘက်ကလည်းဖြစ်စဉ်နဲ့ပတ်သက်လို့ရှင်းလင်းတင်ပြခဲ့ကြပါတယ်ရှင် VOA ရဲ့တောက်ကြနေမနက်ခင်းမြန်မာဘာသာအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဒေါအောင်ဆန်းစုကြည်ရဲ့ဂျပန်ခီးစင်နဲ့ပတ်သက်တဲ့သတင်းကိုဆက်ပြီးတော့ပြောပြပေးကြပါမယ်။ဂျပန်နိုင်ငံကပေးမဲ့အကူအညီထိရောက်မှုရရှိဖို့အတွက်မြန်မာဘက်ကနေအစင်သင့်ဖြစ်အောင်ဘာတွေလုပ်ဖို့လိုအပ်ပါသလဲ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ဂျပန်နိုင်ငံခီးစင်တွင်မှဂျပန်အစိုးရကမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်စေဖို့ဆိုပြီးကူညီထောက်ပံ့မှုတွေအတော်များများပေးအပ်ခဲ့ပါတယ်။ဂျပန်မြန်မာပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေအတွက်9နှစ်အတွင်းမှာဂျပန်ယန်ဘီလီယံ800ပေးခဲ့တယ်လို့အဲ့ဒီအထက်ကမှယန်ဘီလီယံ40ကိုတော့တိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးလှုပ်ဆောင်နေမှုတွေမှာဖွံ့ဖြိုးတိုးတက်စေဖို့ရည်ရွယ်တယ်ဆိုပြီးပြောပြီးပေးခဲ့တာလည်းဖြစ်ပါတယ်။နာဂိုရာကအက်ချီဂွင်ကန်တက္ကသိုလ်ကနိုင်ငံတကာဖွံ့ဖြိုးရေးနဲ့မူဝါဒလေ့လာမှုဆိုင်ရာပါမောက္ခဒေါက်တာကျော်စိန်ကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစာဖြေပါတယ်။
ဂျပန်ဆိုရရအဘွားတော့မြန်မာနိုင်ငံရဲ့ရရှိတိုးတက်မှုနိုင်ငံရေးတည်ငြိမ်မှုနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးမှာကမ္ဘာလည်းမှာရင်းခော့ပြီးနေနိုင်မှုတော့ငင်းချမ်းယူစောက်တီမှာရမယ်ဆိုတဲ့ဟာကိုသူလည်းသိပါတယ်။အတိုင်းပြည်ရဲ့ခေါင်းဆောင်ကလည်းငင်းချမ်းယူနံပါတ်1ဦးစားပေးပြီးတော့အသာပေးလှုပ်နေတဲ့ချိန်မှာဂျပန်ရဲ့ policy အနေနဲ့သူတို့တစ်ချက်ခုနှစ်ချက်ပြနဲ့သူကစဉ်းစားလိုက်ဆိုတော့ဖွံ့ဖြိုးတိုးတက်မှုပေးတာလည်းငင်းချမ်းရေးအတွက်ကြိုးစီရမယ်။ရင်ချဲကျူးရှိအောင်ပြရလဲဖွံ့ဖြိုးတိုးတက်မှုတွေကျူးရှိစေရမယ်ဆိုတော့ဝါဒကိုသူလက်ခံထားလိုက်ပါဒီလိုလှုပ်ချင်းအဖြစ်ရင်ချဲလိုနေတဲ့အရက်ဒေတာတိုင်းသားဒေတာအထူးသဖြင့်ဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့အရက်ဒေတာတိုင်းသားဒေတာတွေရောကြီးလက်ဒေတာတွေရောမြို့ပြတိလေးတွေရောအားလုံးအတွက်ကိုအကျိုးရှိတဲ့ policy ကိုဖော်ဆောင်နိုင်မလို့သူကယူဆပြီးတော့ဒါသူကလုပ်တာဖြစ်ပါ
မြန်မာနိုင်ငံနေပြီးတော့အခုဂျပန်ကိုသွားရတယ်ပေါ့နော်သွားတဲ့အခါမှာဒီမြန်မာနိုင်ငံအနေနဲ့ဂျပန်စီကနေပြီးတော့ဘာတွေရမယ်လို့မျှော်လင့်ထားပါလဲဒီနိုင်ငံရေးရပေါ့နော်ဘာအကျိုးများရှိမလဲနောက်ဂျပန်ဘက်ကရောဒီမြန်မာနိုင်ငံနဲ့ဒီလိုဆက်ဆံတဲ့အတွက်ပေါ့နော်ဒီလိုမျိုးထောက်ပံ့ငွေတွေပေးတယ်ချင်းငွေတွေပေးတယ်ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကဘာများအကျိုးစီးပွားသူ့အတွက်ရှိမယ်လို့မျှော်မှန်းထားတာမျိုးပန်းမြန်ပါလဲ
ဂျပန်ဟာဒီနေ့ဒီနိုင်ငံပေါင်းဆောင်ကိုသူတို့ကူညီပေးခဲ့ပါတယ်မကဲအသေးရဖို့ရဲ့သူတို့ရဲ့ကုန်ကြမ်းအနေစပြီးတော့လုပ်သားတွေကိုအသုံးချဖို့ရဲ့အဲ့တော့ဈေးပိုးတဲ့နိုင်ငံကိုသွားတယ်တည်ငြိမ်တဲ့နိုင်ငံကိုသွားတယ်ဆိုတော့အနေနဲ့သွားတာပါဗမာပြည်ကအခုချိန်မှာတည်ငြိမ်တော့မယ်ဈေးပိုးတဲ့လုပ်သားတွေရှိတယ်ပြန်စရာပေါ်များတယ်ဆိုပြီးသွားပြီးတော့တနေ့မှာဗမာပြည်ရဲ့နောက်တစ်နိုင်ငံကိုမွှေ့ဖို့ဗမာပြည်ကဂျပန်ကိုအပိုင်ကိုင်နိုင်မှုလို့ပါတယ်အဲ့လိုကိုင်နိုင်မှုတကဂျပန်ကလည်းဗမာပြည်ကိုအကူအညီပေးတဲ့အချိန်မှာပတ်စံနဲ့ပေးရတာမဟုတ်ပါဘူးပစ္စည်းနဲ့ပေးမှာမဟုတ်ပါဘူးသူတို့လူရဲ့လွတ်မှာပဲစီးပွားရေးသမားတွေလည်းသွားမှာဒါဗမာလူသားတို့ဗမာပြည်သူလူထုဗမာရဲ့ဗမာရဲ့နိုင်ငံရေးတည်ငြိမ်မှုဥပဒေရေးရာတည်ငြိမ်မှုပြီးတော့ယူအရေးနဲ့ပတ်သက်တဲ့လမ်းပန်းဆက်သွယ်မှုဗန်အာမကအားလုံးကတည်ငြိမ်မယ်ဆိုရင်ဂျပန်ကဗမာနေပြီးတော့နေရာရွှေ့မှာမဟုတ်ပါဘူးထို့အတူပဲဗမာကောင်းဆောင်လည်းပြောသွားပါလေဗမာလူမျိုးတွေရဲ့စဉ်စားတွေးခေါ်ပုံပြဖို့အကျင့်စာရိတ်တာဖော်ပြမှုလုပ်ငန်းကိန်းကမှာဆက်သွယ်မှုဖော်ပြမှုတွေကိုယုံကြည်မှုဖြစ်သွားရင်ဗမာဂျပန်ချစ်တီရမြန်မာလာပါမယ်ချစ်တီဆိုတဲ့ဟာကအစိုးရအစိုးရမဟုတ်ပါဘူးသူရနဲ့အစိုးရဟိုဟာစီးပွားရေးနဲ့စီးပွားရေးကဏ္ဍပြည်သူနဲ့ပြည်သူဖြစ်ပြီးတော့ဂျပန်အစိုးရနဲ့ပြည်သူဂျပန် business နဲ့ပြည်သူအထူးဆက်ဆံရေးကောင်းမွန်လာဖို့ရည်ရွယ်ပြီးတော့ပမာပြည်ဘက်ကဒီဇိုင်းလုပ်ဖို့လိုပါတယ်ရေကိုရေစစ်တောက်လိုမျိုးပြီးတဲ့အခုညီတွေကိုစစ်ဆေးပြီးတော့ယူဖို့ကြည့်ပါတယ်အောက်ခြေတိအကျိုးတရားလုပ်ဖို့လိုပါတယ်ဒီတစ်ခါပြီးတဲ့ဂျပန်အခုညီဟာပြည်သူပြည်သားနဲ့တိုင်းနာအထူးအကျိုးများရှိအောင်လုပ်ဖို့တိုင်းပြည်ကောင်းဆောင်ကရည်ရွယ်ထားလို့ကျွန်တော်မြင်ပါတယ်ဒါကြောင့်ငင်းချိုင်းနဲ့ဖွံ့ဖြိုးတိုးတက်မှုအခုညီကိုဆက်ဆံလိုက်တာလို့မြင်ပါတယ်
ဒီအကူအညီတွေပေးတဲ့အခါမှာတိုင်းနာဒေတာတွေကအမတန်ဖွံ့ဖြိုးတိုးတက်မှုကတိတ်နေပြီးတော့လူနေမှုအဆင့်တန်းနဲ့အမတန်နှိမ့်ကြပါတယ်ဆိုတော့ဒီလိုနေရာမျိုးတွေမှာပေးတဲ့အခါမှာပေါ့နော်မြန်မာနိုင်ငံဘက်ကအဆင့်သင့်ဖြစ်နေပြီလို့ထင်ပါလား
အဆင့်သင့်ဖြစ်နေရလို့တော့မထင်သေးပါဘူးခင်ဗျာလုပ်ငန်းကိန်းကဆောင်ရွက်မှုဒါပေမဲ့ဟို planning နေနေတော့ခေါင်းဆောင်ရဲ့ခေါင်းထဲမှာရောခေါင်းဆောင်နဲ့ဆက်ဆက်လုပ်နေအစိုးရဖွဲ့စည်းမှာရောဘယ်လိုဟာမျိုးလုပ်ရမလဲဆိုတော့ step တွေ establish လုပ်တာလို့ကျွန်တော်ထင်ပါတယ်အရေးကြီးတဲ့ချက်ကနိုင်ငံကြားနေပြီးတော့ကူညီရတဲ့အချိန်မှာကူညီပေးတဲ့နိုင်ငံရဲ့လွှမ်းမိုးမှုဆိုတာရှိပါတယ်။အဲဒီလွှမ်းမိုးမှုကဘာနဲ့ဆောက်ကြလဲဆိုတော့အဲဒီနိုင်ငံရဲ့အမျိုးသား interest လို့ခေါ်တာပေါ့လေ။အဲဒါကိုပုံမှန်မို့တည်ပါ။ဒီမှာအပြင်ပထဝီနိုင်ငံရေးပထဝီလုံခြုံရေးနောက်ကစီးပွားရေးပြန်လည်ဆောက်တင်မှုတွေနဲ့ပတ်သက်ပါတယ်။အဲတော့လက်ခံရတဲ့ပမာဏနိုင်ငံဘက်ကပြီးတဲ့ကူညီတွေကအလားတမဖြစ်ဖို့အတွက်ကိုတခြားစီစစ်ပြီးတော့ filtering လုပ်ဖို့လိုပါတယ်။အဲဒါမှသာတကယ်လိုအပ်တဲ့တန်းနာဒေတာတွေဒီကိုရောက်မှာပါ။
ဆိုတော့မြန်မာနိုင်ငံမှာဓာတ်မျိုးတွေအစင်းစင်းဖြစ်နေပါပြီလားအခုကနိုင်ငံတကာအလှူရှင်တွေတော်တော်များများပေးနေတယ်ဆိုတော့လေမြန်မာနိုင်ငံမှာအစင်းစင်းဖြစ်ပြီလို့ထင်မြင်ပါလား
ခေါင်းဆောင်ပန်းရတော့အစင်းစင်းဖြစ်တဲ့အတွက် diplomacy မျိုးစုံနဲ့ဓာတ်တွေအလုံးကိုနိုင်ငံတကာနဲ့ဆက်ဆံနေလို့မြင်ပါတယ်အောက်ခြေတိ implementation ဖြစ်ဖို့ကတော့အစိုးရတစ်ခုထဲမှာလည်းတာဝန်ရှိတာမဟုတ်ပါဘူး CSO လို့ပြောတဲ့လူမှုအဖွဲ့အစည်းတွေမှလည်းတာဝန်ရှိသလိုအက academy လို့ပြောတဲ့ပညာရှင်တွေမှလည်းတာဝန်ရှိပါတယ်မီဒီယာမှလည်းတာဝန်ရှိပါတယ်ဟိုကျွန်တော်တို့ပြည်သူပဲဖြစ်ဖြစ်အစိုးရဖြစ်ဖြစ်နိုင်ငံခြားတိုင်းပြည်အစိုးရနဲ့ပြည်သူနဲ့ဆက်ဆံတဲ့အချိန်မှာတခြားနိုင်ငံဘယ်လောက်ထိကိုယ့်ပြည်ကိုယ်တိုင်းပြည်တွေလုပ်ပြီးနိုင်မယ်ဆိုတာကိုဆုံးဖြတ်တဲ့အချိန်မှာဒီမိုကရေစီရင်ကျေးမှုနဲ့ကျွန်တော်တို့ကသုံးသပ်ဆုံးဖြတ်နိုင်မှုလို့ပါဒီမိုကရေစီရင်ကျေးမှုဆိုတာတာဝန်သိမှုရဲ့ခွင့်ရေးသိမှုရဲ့နောက်ပြီးတော့အခန့်ကဏ္ဍခိုးယူပိုင်းခြားမှုဖြစ်ပါတယ်တချို့နိုင်ငံတွေတချို့ဆွေးရတဲ့ချူစီပွားဖွဲ့စည်းရအခွင့်ရေးသိမှုနဲ့ပဲလာတာပါအဲ့ဒီမှာတာဝန်သိမှုနဲ့တို့ကျွန်တော်တိုင်းတာပြီးတော့မှတို့ရဲ့ကဏ္ဍကိုကျွန်တော်တို့ကသတ်မှတ်ပြုလို့ပါတယ
်ဒါကတော့ပေါမောက်ခတ်ဒေါက်တာကျော်စိန်ကိုဒေါခင်မြို့သက်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာသတင်းလွတ်လပ်ခွင့်အခြေအနေဘယ်လိုရှိသလဲဆိုတာကြည့်ရအောင်ပါမြန်မာနိုင်ငံမှာဒီမိုကရေစီကိုဥတည်နေတဲ့အရသာအစိုးရတက်လာပြီဆိုပေမဲ့တမတော်နဲ့ပတ်သက်တဲ့သတင်းတွေလူမျိုးရေးဘာသာရေးနဲ့ဆိုင်တဲ့သတင်းတွေရေးသားတဲ့နေရာမှာတော့အခက်အခဲအဟန့်အတားတွေရှိနေသေးပဲလို့မြန်မာသတင်းသမားတွေကပြောဆိုလိုက်ပါတယ်ပြင်သစ်အခြေစိုက်နေစည်းမချသတင်းတောင်များအဖွဲ့ကနေမြန်မာနိုင်ငံဘက်ကိုအကောင်းဖက်တဆင့်တိုးတက်မှတ်လိုက်တဲ့ပြီးနောက်အခုလိုပြောဆိုလိုက်တာပါကိုညံဝင်းအောင်ပြောပြပေးပါရှင
်နိုင်ငံပေါင်း180ကသတင်းလွတ်လပ်ခွင့်အခြေပြစင်းကိုနေစည်းမချသတင်းတောင်များအဖွဲ့ RSF ကထုတ်ပြန်လိုက်တာမှာမြန်မာနိုင်ငံဟာ2015ခုနှစ်တုန်းကအဆင့်144မှာရှိခဲ့ရာကအခုနှစ်2016ခုနှစ်ထဲမှာတော့143ကိုပြောင်းလဲပြီးတဆင့်တိုးတက်လာတာဖြစ်ပါတယ်။မကြသေးခင်ကာလတွေအထိစင်စါဖြတ်တောက်မှုအကြီးအကျယ်လုပ်ခဲ့ရာကအခုနှစ်မှာတော့သတင်းလွတ်လပ်ခွင့်အတွက်အနီးကပ်စောင့်ကြည့်ရမယ့်နိုင်ငံစင်းတဲ့ပြောင်းရွှေ့တက်မှတ်လိုက်ကြောင်း RSF အဖွဲ့ရဲ့ဗုဒ္ဓနေ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဦးသိန်းစင်အစိုးရတက်တန်းနှောင်းပိုင်းကာလတွေကဆက်လို့ကနမျိုးစုံကသတင်းတွေကိုလွတ်လပ်စွာရေးသားလာကြပေမဲ့ NLD အစိုးရတက်လာတဲ့အခုချိန်ထိတက်မတော်နဲ့ဆိုင်တဲ့သတင်းတွေသတင်းသုံးသပ်ချက်ဆောင်းပါးတွေရေးသားရမှာစိုးရိမ်စရာတွေရှိနေတုံးပဲလို့ရန်ကုန်သတင်းစာပညာကျောင်းရဲ့ဒါရိုက်တာဦးရဲနိုင်မိုးကပြောပါတယ
်ဒီကဲလပိုင်းနေတုန်းကဖြစ်ခဲ့တဲ့ဥမာ 7-day daily ရဲ့အဖြစ်ပြက်မျိုးပေါ့နော်ဒီတက်မတော်နဲ့ပတ်သက်ပြီးတော့ဦးရှိန်မန်းကပြောတဲ့မှတ်ချက်ပေါ်မှာ 7-day ကပြန်ရေးတာနဲ့ပတ်သက်ပြီးတော့တက်မတော်ဘက်ကနေပြီးတော့ဒီအမှုဖွင့်တဲ့အပိုင်းလေးရှိတယ်ပေါ့အဲ့တော့ဂျာနယ်လစ်တွေအနေနဲ့ပြည်တွင်းမှာတွင်ရေးတွေမြန်မာစစပူရလာတယ်လို့ကျွန်တော်အနေနဲ့ကမမြင်ဘူး။နောက်အဓိကအပြင်ကျမတော်ဘိုင်းနဲ့ပတ်သက်ရင်ကျွန်တော်တို့တွေရေးသားဖို့အတွက်စင်ကျင်စရာတွေပို့ပြီးတော့ self censorship ပေါ့ကိုကိုပို့ထင်းရတဲ့ဟာတွေကရှိနေတော့မယ်။ကျွန်တော်ကတော့ဂရင်းကြီးတဲ့လူတွေနဲ့မဟုတ်ဘူး။စောင်းမကြီးတဲ့လူတယောက်အနေနဲ့ပြောမယ်ဆိုရင်စိုးရင်ပြန်မှုကတော့ရှိပါတယ
်။ NLD အစိုးရတဲ့လက်ထက်မှာအခြားနယ်ပယ်အသီးသီးကသတင်းတွေကိုလွတ်လပ်စွာမေးမြန်းရေးသားနိုင်ပေမဲ့တမရုံနဲ့ဆိုင်တဲ့သတင်းရေးသားရမှာတော့သတင်းအချက်လက်အတိအကျရဖို့အခက်အခဲကြုံနေရတယ်လို့7 day သတင်းစာသတင်းတော့ကိုအောင်သစ်လွင်ကပြောပါတယ
်။ဥပမာပေါ့ဗျာတိုက်ပွဲတွေနေခင်းပေါ့ကျွန်တော်ဒီမီဒီယာဒီဂျစ်တာမှာဒီလိုရှိတယ်ဒါကိုသိကျင်တယ်ဆိုရင်ဒီတမရုံရဲ့ကျေးဇူးတင်ရှိသူတွေဖုန်းကိုပြီးထားလို့ဆက်တဲ့ခါမှကြားရင်ဟုတ်ရောက်တယ်မဟုတ်ဘူးဆိုတဲ့အဖြစ်မျိုးတွေတော့မရဘူး။ဒီဥပမာနဲ့ပတ်သက်တဲ့ကိစ္စကိုရေးတော့မယ်ဆိုပါစို့။ရေးဖို့ဆိုရင်တော့ကျွန်တော်ဆွေးနွေးရေးရတယ်အဲ့မဲ့အဲ့ဒီဘာပြဿနာရှိနေလဲဆိုတော့အဲ့ဒီဟာနဲ့ပဲသူတို့ကခြေပါမလားဆိုတာတော့ပြဿနာရှိတယ်။သူတို့တနည်းနည်းပေါ့ဗျာဒါကိုသူတို့ပြန်ပြီးတော့တုံ့ပြန်မယ်ဆိုတာကဒါတွေကိုအတည်ပြုဖို့အတွက်ပုံပြီးထက်လို့ဒီအချင်းချင်းကိုကြင်ကြပါအောင်မယ်ဆိုတာမျိုးလူကြီးမရှိလူသေးလို့ဆိုပါဆိုတာမျိုးလောက်တော့တော့မဖြစ်ဘူး။အဲ့ဒါတက်နဲ့ဆိုင်တဲ့ဒရင်းတွေမှာကျွန်တော်ဆိုင်ရတဲ့ဟိုခက်ခဲတယ်မျိုးပေါ့
တမရော်ကိစ္စမှသာမကဗုဒ္ဓဘာသာနဲ့မွတ်စလင်တွေကြားတင်းမာမှုဒရင်းမျိုးရေးသားရမှာလဲကိုယ်တိုင်စင်စါဖြတ်တောက်မှုမျိုးတွေလုပ်နေရတယ်လို့ဦးရဲနိုင်မှုကပြောပါတယ
်။ဘာသာရေးလူမျိုးရေးဆိုင်တဲ့ကိစ္စတွေအနေနဲ့ပြောမယ်ဆိုရင်ပြည်တွင်းရေးရာဆောင်းပါးရေးရတဲ့လူတယောက်အနေနဲ့ပြောမယ်ဆိုရင်တော့တစ်ခါတလေမှကျွန်တော်ရေးချင်တဲ့အကြောင်းအရာတွေရှိတယ်ကျွန်တော်ရေးချင်တဲ့ရှုထောင့်တွေရှိတယ်ကျွန်တော်ရေးချင်တဲ့အမြင်တွေထုတ်ပေါ်ချင်တာမျိုးရှိတယ်ဒါပေမဲ့ကိုယ်တိုင်တီးဖြတ်ဖို့ကိုယ်ပိုင်တင်းတင်းမှုကတော့ကျွန်တော်တယောက်တက်ကတော့ကြီးမားပါတယ်ပြောရရင်ကိုယ့်ကိုထိန်းချုပ်ရပါတယ်စိုးရိမ်ပူပန်မှုလည်းရှိပါတယ်ဘာကြောင့်လဲဆိုတော့လူအများစုရဲ့လူဖွဲ့စည်းတဲ့မှာအမြင်ကဒီပါပါရီဘွေးနဲ့ပတ်သက်ရင်အထီးမှန်တဲ့အခြေအနေမျိုးတွေရှိနေတဲ့အတွက်ကိုကိုကလည်းထိချုပ်ရတဲ့အခြေအနေရှိပါတယ
်တမတော်ရဲ့လှုပ်ဝက်ချက်သတင်းတွေရေးသားခဲ့လို့ဆိုပြီး Unity Channel အမှုဆောင် Editor ချုပ်နဲ့သတင်းတောက်စုစုပေါင်း9ဦးကို2014ခုနှစ်အတွင်းထောင်ဒဏ်10နှစ်ချမှတ်ခဲ့တာနေဆက်ပိဋိပကသတင်းတွေလိုက်နေတဲ့အလို့သတင်းတောက်ကိုပါကြီးကိုစစ်တပ်က2014ခုနှစ်တည်းပြစ်တက်ခဲ့တာဒီကိုမြန်မာသတင်းသမားတွေကြုံခဲ့ရပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင် VOA American တန်ကနေ2016ခုနှစ်နိုဝင်ဘာလ4ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့တောက်ကြနေမနက်ခင်းနိုင်နာဆင်နေကြ EDN အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရဖို့ရှိတယ်လို့အပတ်စဉ်တင်ဆက်ပေးနေတဲ့ကျမ်းမာရေးခန္ဓာနောက်တိုင်းရင်းသတင်းလွှာအစီအစဉ်မှာဆိုရင်တော့
DUP ကနေဒီဗမာတပ်မတော်ကိုရော UWSU ကိုရောသူတို့ကလက်နဲ့ထောက်ပံ့ထားတယ်ဥပမာဆိုတော့ဗမာတပ်မတော်ကိုတော့
တိုင်းရင်းသတင်းလွှာအစီအစဉ်မှာအပြည့်အစုံထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်အခုအရင်းဆုံးတော့ဒေါ်လာလာတန်အစီအစဉ်ပို့ချပေးနေတဲ့ American 3 EDN အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလေ့လာကြရအောင်ပါရှင်
ဒီနေ့မနေ့တွေ့တင်ပြမယ် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b i t e bite ကကိုက်ထားတာ t h e the b u l l e t bullet ကတော့ကြည်စမ်းလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စမ်းကိုကိုက်ထားတာပေါ့ရှင်ဒီအသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိUnion တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whiskey အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Scobie ရဲ့ဥပမာကိုနားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အားကျတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ company တွေဟာအန်ကျိတ်ပြီးမလုတ်ချင်ပေမဲ့လို့လေအလုတ်အကိုင်းတွေကိုရှော့ချခဲ့ရတယ်လို့အထည်ပင်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
မလွဲမရှောင်သာအန်ကျိတ်လုရတော့မယ်ဆိုရင်ဘယ်လိုပြောမလဲ
bite the bullet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်းစီစဉ်ပို့ချပေးနေတဲ့ American Indian 3 English စာအစီအစဉ်တွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အင်္ဂလိပ်သင်ခန်းစာအစီအစဉ်အသေးစိတ်ပို့ချချက်တွေကိုတော့ကျမတို့ရဲ့ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်အတွက်ကျမ်းမာရေးခန္ဓာမှာတော့မွေးရာပါနှလုံးရောဂါအကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာမွေးရာပါနှလုံးရောဂါတွေကိုအောင်မြင်စွာကုသပေးနိုင်တာကြောင့်ဒီရောဂါကြောင့်အချိန်မတိုင်ခင်သေဆုံးမှုတွေရောချနိုင်ပြီလို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။ဘလို့ကြောင့်မို့လို့ဒီမွေးရာပါရောဂါဖြစ်ရပြီးတော့ဘလို့မျိုးကြိုတင်သိနိုင်ပြီးတော့ဘလို့ကာကွယ်ပြီးတော့ဘလို့မျိုးထိရောက်စွာကုသနိုင်ပါသလဲဆိုတာကိုတော့ကလေးအထုကုနဲ့ဆေးသက္ကသိုလ်1ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားတာနားဆင်ပါရှင်။
ကဲပမောက္ခဒေါက်တာဆောင်းဝင်းခင်ဗျာဒီမွေးရပါနှလုံးရောဂါဖြစ်ပွားမှုအခြေအနေကကျွန်တော်တို့မြန်မာနိုင်ငံမှာဘယ်လိုရှိနေလဲဆရာကြီ
းမွေးရပါနှလုံးရောဂါဖြစ်ပွားတာတော့ကျွန်တော်တို့နိုင်ငံနဲ့ပြည်ပနိုင်ငံတွေဘာမှသိကွာခြားမှုမရှိပါဘူးလူရည်တရားမှာတရားလောက်ကတော့ပါလာနိုင်တယ်လေ
ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အဓိကဖြစ်ရလဲဆရာ
အဲ့ဒါလေတော်တော်လေးပြောရခက်တာပေါ့နော်များသောဖြင့်မွေးရပါနှလုံးရောဂါတွေမှာတော့တချို့ကလည်းဘာကြောင့်မှမသိဘူးနော်ဒါပေမဲ့နောက်ထူးခြားတဲ့တစ်ခုကတော့တချို့ဒီရူဘဲလာလို့ခေါ်တာပါနော်ဂျိုက်တိုးယောဂါပေါ့ဂျိုက်တိုးယောဂါဒီကိုဝင်ရဲ့စ စပိုင်းလောက်မှာဖြစ်လို့ရှိရင်ဒီမွေးရပါနှလုံးရောဂါပါတတ်တယ်ကိုယ်ဝင်ပထမ3လပေါ့နော်အဲကြမှာဖြစ်လို့ရှိရင်ဖြစ်တတ်တယ်နောက်ပြီးတော့ကြတချို့ဆေးတွေအမှတက်ကဝယ်ဆေးနောက်ပြီးနှလုံးဟိုဆေးရောဂါကဝယ်ဆေးတစ်မျိုးပေါ့နော်အဲ့ဒါမျိုးတွေမှာလည်းဒီမွေးရပါနှလုံးရောဂါနေနဲ့ဆက်ဆက်တယ်လို့ပြောတာရှိတယ်ဒါပေမဲ့တိုက်ပြီးတော့ဟိုတတိကျပြောလို့မရတဲ့ဟာကြီးလည်းအများကြီးရှိပါတယ်ကောက်ဝဲလို့ရတဲ့ဟာကတော့ခုနပြောတဲ့ကြိုက်တိုးပေါ့နော်ကိုယ်ဝင်ဆောင်ချိန်မှာကြိုက်တိုးယောဂဖြစ်ရင်မိခင်ကတော့မသိလိုက်ဘူးသူကတာမန်ဖြားနာတယ်လို့ဖြစ်တော့သူရင်ကိုယ်ဝင်ပထမပိုင်းအစပိုင်းမှာကြိုက်တိုးဖြစ်ရင်တရေသားမှာတော့ထိခိုက်မှုရှိနိုင်တယ်ငွေရပါချုပ်ရင်းချက်တွေအများကြီးပါနိုင်တယ်ဒါကြောင့်လည်းကျွန်တော်တို့ဒီဝက်သက်ကြိုက်တိုးကောက်ဝဲဆေးထိုးတော့ပေါ့နော
်ဟုတ်ကဲ့ဆရာအခုလိုဒီကောက်ဝဲဆေးဟိုမထိုးနိုင်တာဖြစ်ဖြစ်ထိုးတဲ့ကြားရရဖြစ်ဖြစ်တခြားအကြောင်းအကြောင်းတွေကြောင့်ပဲဖြစ်ပေါ့ယောဂဖြစ်လာခဲ့ရင်ဘာတွေလုံနေတဲ့အခြားရှိလဲသိနိုင်တဲ့နေအခြားဘယ်လိုလက္ခဏာတွေကိုကြည့်ရမလဲဘယ်လိုအချက်တွေအရေးပါမလဲဆရာကြီ
းမွေးရပါနှလုံးရောဂါပါလာလို့ရှင်တော့ခိုင်ရလဲစောစောပိုင်းမှာမသိဘူးပေါ့ဗျာဟိုတဘာဝဖြစ်တော့ဒီကလေးဆရာဝင်ပထမ24နာရီတည်းမှာမွေးကင်းသားကလေးတရားကိုဆန်းတာရပါတယ်မွေးရပါနှလုံးရောဂါရှိရင်ဒီနှလုံးတန်ဖိုးကျလာရှိတယ်တချို့ကလည်းအဲ့လိုတန်ဖိုးကျပြီးမွေးရပါနှလုံးမဟုတ်တာလည်းဖြစ်တတ်တယ်ဒါပေမဲ့အဲ့လိုတန်ဖိုးကကျားနေတယ်နောက်မွေးရပါနှလုံးရောဂါရှိတဲ့ကလေးတွေကမောလွယ်ပေါ့ကလေးမမောတာဘယ်လိုသိမလဲဆိုတော့ no ဆိုလိုက်ရင်တခါလေချွေးပြီးချွေးပေါက်တွေကျတာလေသူများတော့ကြာကြာမဆိုးနိုင်ဘူးပေါ့နော်အဲ့တော့ချွတ်ကလေးတွေရဲ့ဥစားတက်ရှူတာလည်းမြန်နေတယ်အဲဒီနောက်ဒီမွေးရပါနှလုံးရောဂါမျိုးဆောက်မှမူတည်ပြီးတော့ပြာတဲ့ကလေးတွေလည်းရှိပေါ့နော်ငိုလိုက်လို့ရှိရင်ရှားတယ်နှုတ်ခမ်းတွေပြာသွားတယ်နှုတ်ခမ်းပြာတော့လောက်ရင်းမကြီးပေါ့နော်ဆိုလိုတာခြေလက်တွေထိတ်တွေတို့ဘာလို့ကတော့ပြင်းရင်လည်းပြတ်တတ်တယ်လေဒါပေမဲ့ရှားပေါ့ရှားတော့ကတစ်ခုလုံးပြာတူးသွားတယ်အဲ့လိုမျိုးတွေပေါ့နောက်ပိုင်းမှာတော့ခုံမြုံမှုနေတယ်ပေါ့ဗျာဆက်နောက်ပြီးတော့လက်ကနောက်ပိုင်းကျရင်တော့ခုံးလာတယ်ပေါ့နော်အဲဒီမှာအဓိကတော့ဒီမွေးရပါနှလုံးရောဂါမှာပြာတဲ့မျိုးစားနဲ့မပြာတဲ့မျိုးစားပေါ့အမျိုးရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီညမှာခုနကဒီလက္ခဏာတွေပြလာပြီဆိုလို့ရှိရင်တော့အထူးဒီကလေးကုဆရာဝန်နေနဲ့ပြတာပြီးတော့ယောဂတေချာမတေချာကိုဆန်းစစ်သင့်တာပါဆရာနော
်ဟုတ်ပါတယ်ဆရာဝန်နဲ့ပြရင်ရပါတယ်ဟိုကလေးထူရလို့မဟုတ်ပေါ့နော်ယောဂနှလုံးမှာတန်ဖိုးပါလာတာတမန်မဟုတ်တဲ့အတန်တွေပါတော့ပေါ့နော်အဲ့ဒါတွေကတော့တာမန်ဆရာဝန်တွေလည်းသိပါကျမ်းမာရေးဝန်ထမ်းတွေသိမှာပေါ့နော်အဲ့ဒီတော့သူတို့ကတော့ဒီနှလုံးနှမျိုးရှိတာပေါ့နော်ဆိုတော့ပြားတဲ့မျိုးရှိတယ်မပြားဘဲနဲ့ဒီနှလုံးရဲ့လုံဆောင်မှုကပိုပြီးတော့လောက်လာတော့ heart failure လို့ခေါ်တော့နှလုံးရဲ့လုံဆောင်မှုမကောင်းဘူးအဲ့ဒါဆိုကလေးကအရန်ချက်တယ်မောတယ်ဖွံ့ထားမှုနည်းတယ်ပြီးရင်နှိုးဆို့ရင်ကောင်းမဆို့နိုင်ဘူးပေါ့နော်ချွေးပြီးချွေးပေါက်တွေတအားကျတကယ်တော့ဒီပြားတဲ့ကလေးတွေမှာဆိုရင်တော့တကယ်အမှန်ကုသမှုကခွဲစိတ်ကုသခြင်းသာဖြစ်ပါမပြဘဲနဲ့ဖြစ်တဲ့နှလုံးရောဂါမှာတချို့ပြန်ကောင်းသွားတဲ့ပိတ်သွားနိုင်တဲ့ယောဂါတွေရှိတယ်တချို့ကျလည်းပါလာတဲ့ပေါက်ကမပိတ်ဘူးပေါ့နော်ခွဲစိတ်မှကောင်းတာရှိပါ
ဟုတ်ကဲ့ဆရာကုသမှုအနေနဲ့ထိရောက်မှုဘယ်လိုနေထားရှိလဲ
ကုသမှုကတော့ဒီဖြစ်တဲ့နှလုံးမှာသူ့ခန်းနဲ့သူ့တော်နော်သူ့လက်ပတ်မှုသွားမှာအဲဒီမှာဥမာစာပြေများနှလုံးရဲ့ခန်းကြီးဘယ်နဲ့ညာကမ်းမှာအပေါက်ပါတယ်ပေါ့အဲ့ဒါတော့အဖြစ်များဆုံးပေါ့အဲ့ဒါမျိုးဆိုလို့ရှိရင်ဖြစ်တဲ့ပေါက်ပါတဲ့ပမာဏတော့မူတည်ပြီးတော့မောတာများတာပေါ့နော်တခါကြီးရလဲကျွန်တော်ကစီစီပေါ့ဒီနှလုံးစီတွေပေးလိုက်ခြင်းအချင်းကတ္တာနဲ့ထိန်းထားနိုင်တယ်ပေါ့တချို့ကြလဲမထိန်းထားနိုင်ဘူးဘလို့ကုသမှုနဲ့မထိန်းထားနိုင်တာခွဲဖို့အတွက်လိုအပ်ချက်ရှိနေပေါ့တော်တော်များများတော့ခုနပိုင်းမှာဒီခွဲစိတ်ကုသမှုတွေကိုလုပ်ကြပါတယ်ဒါပေမဲ့ကျွန်တော်နိုင်ငံရဲ့ပြဿနာလွန်ခဲ့တဲ့နှစ်နှစ်သုံးနှစ်လောက်ထိပေါ့နော်ကျွန်တော်တို့ကဒီနှလုံးခွဲစိတ်မှုမှာကျွန်တော်ကနှလုံးကိုရက်ပြီးခွဲလို့ရှင်hardline machine လို့ခေါ်ပါတော့နော် hardline machine ဆိုတာနှလုံးနဲ့အဆုတ်အစားကိုအလုံးလုံးပြည့်တဲ့ထဲကိုသွေးကိုလက်ပတ်ဆီရနှလုံးကိုခဏရက်ထားတယ်အဲ့လိုခါကျတော့ကျွန်တော်တို့မှာအဲ့လိုကလေးငယ်လေးတွေအတွက်ခွဲနိုင်တဲ့ဆက်မရှိဘူးပေါ့နော်အဲ့ဒီခါကျတော့ကျွန်တော်တို့ကလေးတွေမှာမခွဲနိုင်တဲ့ခါကျတော့အသက်ကြီးတဲ့ခါမှာဟိုမှာ10နှစ်15နှစ်ပေါ့တချို့သူ့ရဲ့ရောဂါမူတည်ပြီးတော့တာမန် life ကိုတာမန်သက်တောင်းမရတာရှိပါတယ်ဆုံးရှုံးရတာရှိတယ်ခုနပိုင်းတော့ဒီနှစ်နှစ်သုံးနှစ်လောက်တည်းမှာကျွန်တော်လည်းဒီရန်ကင်းကလေးစိတ်မှာဆိုလို့ရှိရင်ကလေးခွဲစိတ်တဲ့ဌာနပေါ့နော်ဆိုလိုတာခွဲစိတ်ကူဆရာဝန်လည်းရှိတယ်။ဟောကလေးဆရာဝန်ဘက်ကလည်းနှလုံးထုခုကလေးနှလုံးထုခုကျွန်တော်တို့လေ့ကျင့်သင်ထားတဲ့လူတွေရှိတယ်။အဲ့လိုပဲသူတို့ထောက်ကူပြုပေါ့နော်ခွဲစိတ်တဲ့ဆရာသူများတို့ဆရာမဒီအောက်ဆီဂျင်တို့ဘာလို့ဆက်ကိုခိုင်ပေးတဲ့လူစားပြင်ဖြစ်လာတော့တော်တော်များများကျွန်တော်တို့ခွဲနိုင်ပါပြီ။ခွဲတဲ့အခါကျတော့လည်းအောင်မြင်တာသူကတက်တန်းရှိတာပါနော်ကောင်းတာပါနောက်တစ်ခါခုနပိုင်းမှာ intervention cardiology လို့ခေါ်တာပါနော်ဒီပေါင်းကသွေးကြောဖောက်အဲရနေပြီးတော့ကက်သီတာနဲ့ထည့်ပါနော်ပိုက်နဲ့ထည့်ထည့်ပြီးဒီနှလုံးပေါက်နေရာကိုသွားအဲ့ဒါကိုလည်းကျွန်တော်ကတခါလဲချိန်ထဲမှာစာပြွန်ထဲမှာထည့်ထားတဲ့ electric တုံးနဲ့ကြည့်လို့ရတယ်ဟိုလျှက်စစ်ဟ ုံဖမ်းဆက်ပုံလည်းလောက်တာအဲ့ဒါနဲ့ကြည့်ပြီးတော့ပေါက်တွေကိုဖားတဲ့နည်းလည်းရှိပါတယ်အဲ့ဒါကြတော့ခွဲရမလို့ပဲနဲ့ဒီအဆိုးရှင်လေးတွေအပေါက်လေးတွေကိုဖားတဲ့ပြီးတော့ဘလူးနဲ့တစ်ခါကြတဲ့ဘောလုံးလေးနဲ့ထည့်လိုက်တော့ဒီကလေးပေါ့ပြီးရင်ထည့်လိုက်မှဘောလုံးကိုဖောက်ပြီးတော့ပေးအောင်လုပ်တယ်အဲ့လိုနည်းစနစ်မျိုးနဲ့လည်းကလေးတော်တော်များများကိုကျွန်တော်တို့ခွဲပေးနိုင်ပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီခင်မီနည်းပညာတွေပေါ်ပေါက်လာတော့ဒါအားရစရာပါဆရာနော်
ခင်ဗျာပညာတော့အရင်တော့ရတယ်ရှိတယ်ဒါပေမဲ့ကျွန်တော်တို့အတွက်လည်းလမ်းမမီဘူးပေါ့နော်အဲကြကျွန်တော်တို့ကလေးတွေကဥမာနိုင်ငံခြားမှာတွားပြီးခွဲတယ်ဆိုတော့အကုန်ကြသိကတော်တော်လေးများပါတယ်အခုရန်ငင်းကလေးစိတ်မှာတော့ကျွန်တော်တို့ကကလေးနှလုံးထူးတန်းကကျွန်တော်တို့ဖွင့်လိုက်တယ်ပေါ့အဲတော့နှလုံးထူးကကလေးဆရာဝန်ကလည်းလိုအပ်တယ်သူကတော့ဘာလို့ဆိုဒီနှလုံးကိုစမ်းတတ်တာတို့လက်ကိုနဲ့ကြည်တာတို့အဲ့ဒါတွေလုပ်ရတော့နောက်တစ်ပြိုင်တည်းသေးပဲသူခုနပြောသလိုပိုက်နဲ့ထည့်ပြီးတော့ဆိုရှယ်ပိတ်တာတွေပဲကြာလို့ရှင်သူတို့လုတ်ပြပါတယ်တကယ်ရင်ဘတ်ဟိုဖွင့်ပြီးခွဲဖို့လို့ပြီးဆိုတော့နှလုံးခွဲစိတ်အထူးကူပေါ့နော်အဲလုတ်ပြပါတယ်နောက်ပြီးတော့ဒီလုံးကလေးတွေကြာလဲခွဲပြီးလဲအထူးချက်မှဆောင်ကုသမှုလို့တာပေါ့အဲ့တော့အထူးချက်မှဆောင်ကုသမှုလဲသူတို့လုတ်ပြပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုဒီတောက်ကြနေမနက်ပိုင်းနဲ့ကြာသာပတေးနေ့ညပိုင်းနေ့မှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်နောက်ထပ်တင်ဆက်ပေးမယ့်အစီအစဉ်ကတော့တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်တိုင်းရင်းဒေသကနောက်ဆုံးရသတင်းတွေကိုနေဆက်ဒေသကတိုင်းရင်းသတင်းတောက်တွေကစူးစီးတင်ပြပေးထားတာနားဆင်ပါရှင်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်အရှိပိုင်းမှာဝါပီသွေးစည်းညီညွတ်ရေးတက်မတော် UWSA နဲ့မြမအစိုးရတက်မတော်တို့အကြားစစ်ရေးတင်းမာနေလို့တိုက်ပွဲဖြစ်ပွားမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ကချင်လူလက်ရေးတက်မတော် KIA အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရစဲရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးပြီးငြိမ်းချမ်းရေးတည်ဆောက်ဖို့အတွက်ကချင်ပြည်နယ်အတွင်းကမျိုးနွယ်စုတချို့ကဆန္ဒထုတ်ဖော်တောင်းဆိုလိုက်ပါတယ်။
ကျမကနူပန်ပါတည်င်းတွေကိုစမ်းမင်းနဲ့အတူတင်ဆက်သွားမှာပါကချင်လူလက်ရေးတက်မတော် KNA ကိုနိုင်ငံတော်ကဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ကြဖို့နဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးစာချုပ် NCA မှာလက်မှတ်ရေးထိုးဖို့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာအင်အား 8,000 ကျော်ရှိတဲ့လူထုကလမ်းလျှောက်ဆန္ဒပြတောင်းဆိုခဲ့ကြပါတယ်အောက်တိုဘာလ31ရက်နေ့ကပြုလုပ်တဲ့အဲ့ဒီလမ်းလျှောက်ဆန္ဒထုတ်ဖော်တဲ့အစီအစဉ်မှာကချင်ပြည်နယ်အတွင်းနေလီစုမျိုးနွယ်စုလက်ချိတ်လဝောင်နဲ့ရှမ်းမျိုးနွယ်စုတို့ပါဝင်ခဲ့ကြပါတယ်စစ်မှန်တဲ့ငြိမ်းချမ်းရေးရဖို့တိုက်ပွဲတွေရပ်တန့်ဖို့ကချင်လူလတ်ရေးတပ်မတော် KIA အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးရင်ပဋိပက္ခတွေဖြေရှင်းရမှာအထောက်အကူဖြစ်စေမယ်လို့ဦးဆောင်သူတူဖြစ်တဲ့စိုင်းထွန်းရင်ကပြောပါတယ်တဖက်ကလည်းအစိုးရတပ်မတော်အနေနဲ့ထိုးစစ်ဆင်နေတာတွေရပ်တန့်ပေးဖို့ဘာသာပေါင်းစုံစုတောင်းပွဲတွေလည်းပြုလုပ်နေပါတယ
်မွန်ပါတီကခုပေါင်းစည်းဖို့အတွက်ညှိနှိုင်းပေါင်းစည်းရေးအဖွဲ့ရဲ့ဂျာဝန်ဆွေးနွေးပေးမှုကိုလက်မခံဘူးဆိုရင်ပါတီဝင်အဖြစ်ကနေအကုန်လုံးနှုတ်ထွက်ကြမယ်လို့မွန်ပြည်နယ်ချောင်းဆုံမြို့နယ်ကမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီ AMDP ပါတီဝင်တွေကထုတ်ပြန်လိုက်ပါတယ်ပြီးခဲ့တဲ့စနေနေ့ကဖိအားပေးတောင်းဆိုလိုက်တာပါမွန်ပါတီနှစ်ခုဖြစ်တဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီတို့ပေါင်းစည်းရဲ့အတွက်ပေါင်းစည်းရေးလမ်းပြမြေပုံရေးဆွဲရေးမှာကိုယ်စားလှယ်ပါဝင်ဖို့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကလူလွတ်ပေးခြင်းမရှိတဲ့အပေါ်ပါတီဝင်တွေကနှုတ်ထွက်ဖို့ပြောဆိုလာခြင်းပဲဖြစ်ပါတယ်မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီတို့ဟာ2015ရွေးကောက်ပွဲတုန်းကမွန်လူမျိုးတွေကိုကိုစားပြုဝင်ရောက်ရှင်ပြိုင်ခဲ့တဲ့ပါတီတစ်ခုဖြစ်ပြီးမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကတနေရာနဲ့မွန်မျိုးသားပါတီက3နေရာစုစုပေါင်း4နေရာအနိုင်ရရှိခဲ့ပါတယ
်ရခိုင်ပြည်နယ်အနောက်ဘက်ဘင်္ဂလားမြန်မာနယ်စပ်မောင်တော်ခရိုင်အတွင်းမှာတရားဥပဒေစိုးမိုးရေးနဲ့ဒေသလုံးချုပ်ရေးအတွက်တာဝန်ထမ်းဆောင်ဖို့ဒေသတရရဲတပ်ဖွဲ့ဝင်200ကိုတိုးချဲ့ဖွဲ့စည်းသွားမှာဖြစ်တယ်လို့ပြည်နယ်အစိုးရကပြောပါတယ်န နိုဝင်ဘာပထမပတ်ကစပြီးရှောက်လွားတွေကိုသက်ဆိုင်ရမှာစတင်လက်ခံနေပါပြီ။တာဝန်ထမ်းဆောင်လို့သူတွေကတော့အ ਨੇ ဆုံးအခြေခံမူလတန်းအဆင့်ရှိမှာဖြစ်ပြီးအသက်18ကနေ35နှစ်အထိသတ်မှတ်ထားပါတယ်။ကြီးကန်းပြင်နယ်ကြားဆောင်ရဲဌာနချုပ်နဲ့စစ်တွေမျိုးတွေမှာနှစ်တုပ်ခွဲပြီး6လတင်နန်းပေးသွားမှာဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့စီပင်ဝန်ကြီးဦးမင်းအောင်ကပြောပါတယ်။အော်တိုဘာလ9ရက်နေ့ကမောင်တော်နဲ့ရသေးတောင်မြို့နယ်တွေမှာရှိတဲ့နေကြားဆောင်ရဲစခန်းတွေကိုအကြမ်းဖက်သမားတွေတိုက်ခိုက်ပြီးနောက်အစိုးရကအခုလိုစစ်ဆင်လာတာဖြစ်ပါတယ
်။ချင်းပြည်နယ်ဖလမ်းမြို့နယ်မှာရှေ့တန်းကပြန်လာတဲ့အစိုးရတပ်မတော်စစ်ကြောင်းကိုကြိုဆိုဖို့ဒေသခံလူထုကိုစင့်ခေါ်တဲ့ဖလမ်းခရိုင်အထွေထွေအုပ်ချုပ်ရေးမှူးရဲ့စစ်ဆင်ဆောင်ရွက်ချက်ကိုဖလမ်းလူငယ်အဖွဲ့ကရှုတ်ချလိုက်ပါတယ်။နိုဝင်ဘာ1ရက်နေ့ကဖလမ်းလူငယ်အဖွဲ့ကကြေညာချက်နဲ့ထုတ်ပြန်ကန့်ကွက်ခဲ့တာပါ။ရှေ့တန်းကပြန်လာတဲ့ဖလမ်းခြေဆိုင်ခလျာနှစ်6ရှစ်လက်အောက်ခံစစ်ကြောင်းကိုကြိုဆိုဖို့အောက်တိုဘာလ29ကနေ31ရက်နေ့ထိဒေသခံတွေဝန်ထမ်းတွေကျောင်းသူကျောင်းသားတွေကိုခရိုင်ထွေထွေအုပ်ချုပ်ရေးယုံကဆင့်ခေါ်ခဲ့တယ်လို့လူငယ်ဖွဲ့ကောင်းဆောင်ကပြောပါတယ်
။ကရင်ပြည်နယ်မှာအာဏာပိုင်တွေကမြေယာသိမ်းဆည်းမှုတွေဇက်တိုက်ပြုလုပ်လာတယ်လို့ကရင်မြေယာစောင့်ကြည့်ရေးအဖွဲ့ကထုတ်ပြန်ပါတယ်။ကရင်ပြည်နယ်မှာရှိတဲ့မြို့ရွာ9မြို့နယ်တွေကမြေယာသိမ်းဆည်းခံရတဲ့ကျေးရွာ58ရွာကိုအခုနှစ်ဧပြီလမှာကရင်ပြည်နယ်အရက်ဖက်အဖွဲ့ကစတင်ကွင်းဆင်းစုစည်းပြီး2016အောက်တိုဘာလနောက်ဆုံးပတ်မှာဇွဲကပင်တပ်သေးတို့ရမြေကောင်းစင်နဲ့အစီရင်ခံစာထုတ်ပြန်တာဖြစ်ပါတယ်။ညီပေါင်းစုံနဲ့တင်းစည်းခံရတဲ့မြေယာတွေကိုပြန်ရဖို့ရခင်အစိုးရထံတင်ပြတောင်းဆိုပေမဲ့လည်းတစုံတရာဆောင်ရွက်ခြင်းမရှိတဲ့အတွက်အခုအာဏာရလာတဲ့ NLD အစိုးရစီကပဲမျှော်လင့်ရတယ်လို့မြေယာအသိစီးခံရတဲ့တောင်သူတွေကပြောပါတယ်။1988ခုနှစ်ကနေ2009ခုနှစ်အထိကရင်ပြည်နယ်အတွင်းမှာအာဏာပိုင်တွေကမြေယာသိမ်းဆည်းမှုတွေဇက်တိုက်လုပ်ခဲ့တယ်လို့လည်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။
အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။မိုင်လာနေမြေအတွင်းကိုရောက်ရှိနေတဲ့ဝါတက်တွေအော်တိုဘာလ24ရက်နေ့နောက်ဆုံးထားပြီးတက်ဆုပ်ဖို့ဝါတက်ဖွဲ့ကိုမြန်မာအစိုးရတပ်မတော်ကညွန်ကြားတဲ့နောက်ပိုင်းဝါတက်ဖွဲ့တွေတက်ဆုပ်တာမရှိတဲ့အတွက်နှစ်ဖက်စစ်ရေးပြိုင်ဆိုင်တိုးချဲ့မှုတွေပြုလုပ်နေပါတယ်။ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA နဲ့တပ်မတော်တို့တိုက်ပွဲဖြစ်ပွားလာနိုင်ဖွယ်ရှိပါသလား။တိုက်ပွဲတွေဖြစ်လာရင်ဘလို့ကြဲရိုက်မှုတွေဆုံးရှုံးမှုတွေဖြစ်လာနိုင်မလဲ။ဒီအကြောင်းကိုဆိုင်းမွန်းကနေပြီးမြမငိမ့်ချရေးကိုပံ့ပိုးမှုပေးနေတဲ့ပြည်ထောင်စု Institute Director ဥခွန်ဆိုင်ကိုတွေ့ဆုံမေးမြန်းထားပါတယ်
။အောက်တိုဘာလ28ရက်နေ့31ရက်နေ့လောက်ထိတပ်မတော်ကကွယ်ရေးဦးစီးချုပ်ပုချုပ်ကြီးမင်းအောင်လိုင်ကတရုတ်ပြည်ကိုတွားနေပါတယ်။အဲ့ဒီခရီးစဉ်ကဒီဝတ်တက်နဲ့တပ်မတော်ကြားဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုတွေပြေလျှော့မှုတွေဖြစ်လာနိုင်မလားခင်ဗျာ
။ဒါတော့ကျွန်တော်တို့ကြည့်ရမှာကတရုတ်ပြည်ကနေဒီဗမာတပ်မတော်ကိုရော UWSA ကိုရောသူတို့ကလက်နဲ့ထောက်ပံ့ထားတယ်ဥပမာဆိုတော့ဗမာတပ်မတော်ကိုတော့လိန်မြန်ပေးတယ်ဒါပေမဲ့လိန်မြန်ပြစ်ချတဲ့လက်နဲ့ကိုတော့ဝါကိုပေးတယ်သူကဆိုလိုချင်တာတော့ခမရတို့ကိုမတိုက်စီချင်ဘူးပေါ့ဗျာတိုက်လို့ရှိရင်လည်းခမရတို့နှစ်ဖက်စလုံးနစ်နာမှာပေါ့အများဆုံးနစ်နာမှာတော့လူထုပေါ့
ဒါဆိုတိုက်ပွဲကဖြစ်ပွားဖို့အလားအလာမရှိဘူးလား
ဒီကိစ္စကအမှန်တမ်းပြောရခဲ့တဲ့ကိစ္စပေါ့ကျွန်တော်ဒုတိယကဘာဆင့်မဖြစ်ခင်တော့လေပထမကဘာဆင့်မှာဘလောက်သေးကြီးဆုံးရှုံးကြရဲဆိုတာဒကောင်းဆောင်တွေအကုန်လုံးသိပြီးပြီပဲဒါကြောင့်မလို့ဘယ်နည်းနဲ့မှနောက်ထပ်ကဘာဆစ်ဆိုမဖြစ်နိုင်ဘူးလို့ပြောကြတယ်ဒါပေမဲ့ဘလောက်ပဲပြောဖြစ်ခဲ့တယ်အခုလဲကျွန်တော်တို့ကနောက်ထပ်တစ်ခါမဖြစ်နိုင်ဘူးလို့ကျွန်တော်တို့ပြောလို့မရပါဘူ
းအဲ့ဒီလိုဆိုရင်ဆိုရတတ်မတော်နဲ့ဝတ်တတ်မတော်တို့တိုက်ပွဲဖြစ်ပွားခရင်တိုင်းပြည်အတွက်ကိုဆရာတို့လုပ်နေတဲ့ငင်းချမ်းရဲ့အတွက်ကိုဘယ်လိုဖြစ်လာနိုင်မှာလဲခင်ဗျာ
ခွာရဲ့မဟာမိတ်တွေကဗမာတပ်မတော်နဲ့တိုက်နေကြတယ်။နာ KIA တို့ AA တို့ TNLA တို့ MNDAA တို့ SSA မြောက်ပိုင်းတို့သူတို့ကတိုက်နေကြတယ်။ဒီနေရာမှာ UWSA ကထောက်ဝင်ပါလာပြီဆိုရင်စစ်ပွဲကအများကြီးပြန့်သွားနိုင်တယ်။အ ਨੇ ဆုံးပြန့်မှာကဘယ်မှာလဲဆိုတော့ရှမ်းပြည်မြောက်ပိုင်းရဲ့အလဲပိုင်းရဲ့နောက်ပြမအရှိပိုင်းပေါ့။အဲ့လိုမျိုးဖြစ်လာမယ်ဆိုရင်ကျွန်တော်တို့ငါးနှစ်တမရကြီးဦးသိန်းစင်ဦးဆောင်ပြမလုပ်ခဲ့တဲ့ဒီငင်းချမ်းကြီးဖြစ်စဉ်ကြီးလည်းသူကပြက်ပြားတော့နေတာသိကြပါတယ
်ဟုတ်ကဲ့တိုက်ပွဲမှာဖြစ်အောင်ဘယ်လိုလုပ်ရင်ကောင်းမလဲခင်ဗျာ
အစိုးရဘက်ကနေပြမဝနဲ့စစ်ဆက်ဆွေးနွေးဖို့ကမ်းလှမ်းနေလို့ကျွန်တော်တို့ကြားရတယ်ဒီလိုကမ်းလှမ်းတာကိုသူတို့လည်းလက်ခံတင်ပါတယ်ကျွန်တော်တို့ဒီဟိုပြစ်ခတ်မဲ့အစားငင်းခုံတာပိုကောင်းပါတယ်တမတော်ဘက်ကလည်းအမခံမကျေပေးရမှာပေါ့နော်ကျွန်တော်တို့ကဂျာနီဝါရောက်ကိုခိုင်ခိုင်မီမီပဲဆွဲကင်ထားတယ်ဘယ်ဘက်မှမလိုက်ဘူးဆိုတော့သူတို့အမခံချက်ထပ်ပေးရမှာပေါ့ဒီတော့အားလုံးပူပေါင်းပြမနော် စစ်မဖြစ်ရေးကိုဝိုင်းလုပ်ကြမယ်ဆိုလို့ရှိရင်ဒီကိစ္စဟာလုံးဝအောင်မြင်နိုင်မလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်။တိုင်းသားဒေသတွေမြန်မာတပ်မတော်ကနေထိုးစစ်ဆင်နေတာတွေရပ်တန့်ပြီးအ мян ဆုံးငြိမ်းချမ်းရရှိဖို့အတွက်ကချင်ပြည်နယ်မြစ်ကျနားမြို့အတွင်းလူမျိုးပေါင်းစုံဘာသာပေါင်းစုံစုပေါင်းပြီးအောက်တိုဘာလကုန်လောက်မှာငြိမ်းချမ်းစွာစီတန်းလှည့်လည်လမ်းလျှောက်ဆူတောင်းခဲ့ကြပါတယ်။ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်
။ကချင်ပြည်နယ်မြစ်ကျနားမြို့အတွင်းမှာဘာသာပေါင်းစုံလူမျိုးပေါင်းစုံစုပေါင်းပြီးပြည်တွင်းငြိမ်းချမ်းရေးအမြန်ရရှိရေးငြိမ်းချမ်းစွာစီတန်းလှည့်လည်လမ်းလျှောက်ဆူဆောင်တဲ့အစီအစဉ်ပြုလုပ်တာနဲ့ပတ်သက်ပြီးတော့ပွဲပြင်းပြောင်းရေးကော်မတီဝင်တူဖြစ်တဲ့ဦးကျော်စန်းလော်ကအခုလိုပြောပါတယ
်။ရင်းနှုံးကအနေထားကတော့ဘာလို့ဖြစ်ကျွန်တော်တို့ချင်းဒေတာမှာဖြစ်တဲ့ခါကျတော့ကချင်နယ်ကပဲကမကထားလုပ်ပြီးတော့စီအုံမြို့မှာဒါအခုဆောင်တဲ့အနေထားပေါ့။ဒီတစ်ခါမှကျတော့အားလုံးကပါဝင်မှာအားလုံးကဦးဆောင်ပြီးမှအားလုံးကပဲဒါနီလန်တစ်တွေရှာပြီးမှဒါအားလုံးတူမှပဲတွားနိုင်မယ်ဆိုတဲ့အနေထားမှာအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုတော့ဒီတစ်ခါတော့ပိုပြီးကြည်ကြဲပြန့်ပြန့်ရရှိတဲ့အနေထားဖြစ်ပါတယ်။
အော်တိုဘာလနောက်ဆုံးပတ်မှာပြုလုပ်ခဲ့တဲ့ငိမ့်ချန်းစွာစီတန်းလှည့်လည်ခြင်းဆုတောင်းစီစဉ်တာကချင်ချောင်းမျိုးရှမ်းမျိုးနယ်စုတွေကိုရခါဟိန္ဒူမျိုးနယ်စုတွေဗမာမျိုးနယ်စုဗုဒ္ဓဘာသာဝင်တွေနဲ့အစ္စလမ်ဘာသာဝင်တွေပါဝင်ပြီးအရင်ကထက်ပိုပြီးကျန်ပြတဲ့အခြေအနေရှိတယ်လို့ပွဲပြင်းပြောင်းရေးကော်မတီဦးကျော်စန်းလော်ကပြောပါတယ်။ကချင်ပြည်နယ်သွင်းတာမကမြန်မာနိုင်ငံတစ်ဖွန်းလုံးဒီငိမ့်ငိမ့်ချန်းစီခြင်းတဲ့အတွက်အခုအစီအစဉ်မှာပါဝင်ရတာဖြစ်တယ်လို့ကိုရခါမျိုးသမီးတူကပြောပါတယ်
။
မြန်မာတမတော်ကနေတိုင်းဒါဒီရတယ်မှာနေမီရှင်းလင်းရေးလှုပ်ဆောင်လာတာကြောင့်တမတော်နဲ့တိုင်းဒါလက်နက်ကင်ဖွဲ့တွေကြားစစ်ပွဲဖြစ်ပွားလာရတယ်လို့ကချင်ဒီမိုကရက်တစ်ပါတီ KDP ဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကသူ့အမြင်ကိုခုလိုပြောပါတယ
်ကျွန်တော်အနေနဲ့မြင်ရတော့စစ်တပ်ကတော့မြင်နေတယ်ညီညီဆိုးမှုစစ်တိုက်မှလည်းစစ်တပ်ကအလုပ်ရှိတယ်ဆိုတဲ့ပုံစံမျိုး
တိုက်ပွဲတွေရတန်းရေးပြည်တွင်းငြိမ်းချမ်းရေးတို့အတွက်မြန်မာနိုင်ငံနှက်ဆန္ဒဖော်ထုတ်မှုတွေအော်တိုဘားလာတွင်မှာဆက်တိုက်ပြုလုပ်လာခဲ့ကြတာပါပြည်တော်စုငြိမ်းချမ်းရေးညီလာခံကို23ရာစုပင်လုံးညီလာခံပရမကျော့ပြီးနောက်ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါ
။ရှမ်းပြည်အရှေ့ပိုင်းမှာဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA နဲ့မြန်မာအစိုးရတပ်မတော်တို့ကြားစစ်ရေးတင်းမာနေလို့တိုက်ပွဲဖြစ်ပွားမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ကချင်လူလက်ရေးတပ်မတော် KNA အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်စေးရေး NCA စာချုပ်လက်မှတ်ရေးထိုးပြီးငြိမ်းချမ်းရေးတည်ဆောက်ဖို့ကချင်ပြည်နယ်အတွင်းနေမျိုးနွယ်စုတချို့ဆန္ဒထုတ်ဖော်တောင်းဆိုလိုက်ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။တိုင်းရင်းဒေသကနောက်ဆုံးရသတင်းတွေကိုနေဆက်ဒေသကတိုင်းရင်းသတင်းနောက်တွေစူးစီးတင်ပြပေးထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တော်ရရှိများရှင်။လာမယ့်စနေညဓာတ်ရီလိုက်အစီအစဉ်မှာဘလို့အကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုလည်းနားဆင်ကြရအောင်ပါရှင်။
ဒီမှာအထွေထွေကုန်စည်လုံးတွေအဆမတန်တက်နေတာဟာရောင်းလူအားနဲ့ဝယ်လူအားမမျှတာထားကြောင်းလားငွေကြေးဖောင်းပွားမှုကြောင့်များလားဆိုရှယ်လစ်ခေတ်စကားအရဝိသမလောဘသမားတွေရဲ့အမျက်ကြီးစားမှုတွေကြောင့်များလားစတဲ့အချက်တွေနဲ့အတူကုန်စည်နှုန်းကျဆင်းရေးအတွက်ဘလို့ဖြည့်ရှင်းကြရင်ကောင်းမလဲစတာတွေကိုလာမယ့်စနေညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါတယ်ရှင
် VOA ရဲ့သောတာရှင်ဒီလာမယ့်စနေညဒေးလီလိုက်အစည်းအဝေးမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါသည်ရှင် VOA American အသံရဲ့တောက်ကြမနက်ခင်းအစည်းအဝေးတွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
် American ကုန်သွယ်ရေးဆိုင်ရာတာမကြီး Michael Froman နဲ့အိန္ဒိယကုန်သွယ်ရေးနဲ့စက်မှုဝန်ကြီး Nirmala Sitharaman တို့ဟာစေချင်မြောက်ဝန်ကြီးအဆင့် American အိန္ဒိယကုန်သွယ်ရေးမူဝါဒဆိုင်ရာဆွေးနွေးပွဲ TPF ကို New Delhi မြို့မှာအောက်တိုဘာလ20ရက်နေ့ကကျင်းပခဲ့ကြပါတယ်ဒီကုန်သွယ်ရေးမူဝါဒဆိုင်ရာဆွေးနွေးပွဲကအမေရိကန်နဲ့အိန္ဒိယနိုင်ငံကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေတိုးမြင့်စေခဲ့တဲ့အပြင်စီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာထိတွေ့ဆက်ဆံမှုတွေကိုလည်းအရှိန်မြင့်တင်ပေးနိုင်ခဲ့ပါတယ် TPS ဆွေးနွေးမှုတွေရဲ့အောက်မှာပဲဝန်ကြီးချုပ်နာရင်ဒရာမိုဒီနဲ့တမရဘရာကိုဘာမာတို့ရဲ့ဦးဆောင်မှုနဲ့ညာနာပိုင်ဆိုင်မှုနဲ့ကုန်ထုတ်လုပ်မှုဆိုင်ရာအဆင့်မြင့်ဆွေးနွေးမှုတွေကိုပြုလုပ်နိုင်ခဲ့တယ်လို့2014 2015 နဲ့2016ခုနှစ်တွေအတွင်းဝန်ကြီးအဆင့်ဆွေးနွေးမှုတွေကိုလည်းအရှိန်မြင့်လှုပ်ဆောင်လာနိုင်ခဲ့ပါတယ်။အခုလိုအောင်မြင်မှုရရှိတာဟာဝန်ကြီးဌာနအချင်းချင်းကြားစိုက်ပျိုးရေး၊ကုန်သွယ်ရေး၊ဝန်ဆောင်မှုလုပ်ငန်း၊ကုန်ထုတ်လုပ်မှုဆိုင်ရာကဏ္ဍတွေမှာရည်နှီးမြှုပ်နှံမှုမြင့်တင်ရေး၊ညာနာပိုင်ဆိုင်မှုစတဲ့ကဏ္ဍတွေအတွေ့ဖွဲ့စည်းခဲ့တဲ့အဖွဲ့အစည်းတွေရဲ့ဂျိုးပန်းဆောင်ရွက်မှုတွေကြောင့်လည်းဖြစ်ပါတယ်။ကနေ့ချိန်ထိ TPF ရဲ့အောင်မြင်မှုကိုကြိုဆိုနေတဲ့တစ်ချိန်တည်းမှာပဲ2015ခုနှစ်အတွက်နှစ်နိုင်ငံကြားကကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုလုပ်ငန်းတွေဟာအမေရိကန်ဒေါ်လာ109ဘီလီယံအထိရှိလာတာကြောင့်စီးပွားရေးအရအခုလောက်ပမာဏနဲ့ကုန်သွယ်ရေးလှုပ်ဆောင်နိုင်တာဟာအနာဂတ်မှာတိုးချဲ့နိုင်မယ့်အလားအလာတွေအများကြီးကျန်နေသေးတယ်ဆိုတာကိုနှစ်ဖက်ဝန်ကြီးတွေကလက်ခံကြပါတယ်ကုန်သွယ်ရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အမေရိကန်ဈေးကွက်ဖွင့်ပေးရေးဟာအရေးကြီးတဲ့အကြောင်းအချက်ဖြစ်တည်ရှိနေဆဲဖြစ်ပြီးအမေရိကန်ပြည်ထောင်စုဟာအိန္ဒိယရဲ့အဓိကပြပပုဂ္ဂိုလ်နိုင်ငံဖြစ်လာရေးအတွက်အရေးပါတဲ့အချက်ဖြစ်ကြောင်းသံအမတ်ကြီးတွေကသဘောတူကြပါတယ်။အိန္ဒိယရဲ့ပြပပုဂ္ဂိုလ်15ရာခိုင်နှုန်းဟာအမေရိကန်ပြည်ထောင်စုကိုတင်ပို့နေတာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ကအိန္ဒိယကိုပြပပုဂ္ဂိုလ်1.4ရာခိုင်နှုန်းသာပို့နေတာကြောင့်ကုန်သွယ်ရေးအတွက်အလားအလာတွေအများကြီးကျနေသေးတယ်ဆိုတာကိုမိမောင်းထိုးပြသနေခြင်းဖြစ်ပြီးစီးပွားရေးပြည်ဝင်ပြောင်းလဲမှုတွေအရှိန်မြင့်ဖြစ်ပေါ်ရေးအတွက်ဈေးကွက်ကိုဖွင့်ပေးဖို့လိုနေသေးတယ်ဆိုတာကိုပြသနေတာလည်းဖြစ်ပါတယ်။ကုန်သွယ်ရေးနဲ့ကြွယ်ဝချမ်းသာရေးတို့အတွက်လှုပ်ဖော်ကံပေးအိန္ဒိယနဲ့အတူပူးပေါင်းဆောင်ရွက်ရတဲ့အတွက်အမေရိကန်ပြည်ထောင်စုဟာဂုဏ်ယူသလိုအာရှပစိဖိတ်ဒေသနဲ့တကမ္ဘာလုံးအတွက်ကုန်သွယ်ရေးနဲ့ကြွယ်ဝချမ်းသာရေးတွေလှုပ်ဆောင်ရတဲ့အတွက်ဂုဏ်ယူပါကြောင်းထုတ်ဖော်ပြောကြားလိုက်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။
အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့တောက်ကြာနေမနက်ခင်းအစီအစဉ်တွေကိုမနက်၈နာရီကနေ၉နာရီထိတစ်ချိန်ပြန်ပြီးတော့လှိုင်းဒိုမီတာ16 19 41တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ညနေခင်းထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ16 19 25တို့ကနေထုတ်လွှင့်ပေးမှာဖြစ်ပြီးအမျိုးသမီးကဏ္ဍသုတဆောင်တွေအမေရိကန်တခွင်သိပ္ပံနဲ့နည်းပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်တောက်ကြနေမနက်ခင်းအတွက်အစီအစဉ်လေးမကြခင်အဆုံးသတ်ပါတော့မယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်ပြောပြပေးပါမယ်ရှင်
American နိုင်ငံမှာသမရရွေးကောက်ပွဲကျင်းပဖို့အတွက်9ရက်ပဲလိုတော့တာမို့ပါတီကြီး2ရက်စလုံးကအပြိုင်ဆိုင်မဲဆွယ်နေကြပါတယ်။ကျယ်သပရင်းနေ့ကတော့ Republican Party ကသမရလောင်း Donald Trump ကိုသမရဖြစ်တိုက်တဲ့အရေးချင်းမရှိသူဖြစ်နဲ့ပြိုင်ဘက် Democratic Party ကသမရလောင်း Hillary Clinton ရဲ့ကိုးစားပြောဆိုနေသူကတော့ American သမရ Barack Obama ဖြစ်ပါတယ်။ Mr. Trump ကတော့ Hillary Clinton ဟာသူ့နိုင်ငံခြားရေးဝန်ကြီးတာဝန်ကိုထမ်းဆောင်ခဲ့ခြင်းကနိုင်ငံတော်လုံခြုံရေးဆိုင်ရာအရေးပါတဲ့ကိစ္စရပ်တွေကိုကိုပိုင် email server 3ပေးပို့မှုတွေကြောင့်ရာဇဝတ်မှုကျွလွန်သူလို့ဆွဆွဲနေတာပါ Mr. Trump ရဲ့ Pennsylvania ပြည်နယ်မဲဆွယ်ပေါ်မှာသူ့ဇနီးဖြစ်သူ Melania Trump နဲ့ပထမဆုံးချိန်ကိုယ်တိုင်ပါဝင်ပြီးမဲဆွယ်ခဲ့ပါတယ်ရခိုင်ပြည်နယ်ရင်ပဋိပက္ခတွေနဲ့ပတ်သက်တဲ့သတင်းယူဖို့စ조사ကြတဲ့သတင်းသမားတွေကိုလုံခြုံရေးတွေကတားဆီးမှုတွေနဲ့ချိန်ချောက်မှုတွေမလုပ်ဖို့ CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကချက်တပရီနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ် Bangladesh နယ်စပ်ကမောင်တော်ဒေသတွင်ရဲစခန်းတွေအောက်တိုဘာလ9ရက်နေ့အတိုက်ခိုက်ခံရမှုတွေကြောင့်ရဲတပ်သားတိုက်ဆုံမှုတွေနဲ့လက်နက်တွေပျောက်ဆုံးခဲ့တဲ့နောက်ပိုင်းနေမင်းရှင်းလင်းရေးလုပ်ရာမှာအဓမ္မပြုကျင့်မှုအပါအဝင်စစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေရှိတဲ့ဆိုတော့ဆွဆွဲချက်တွေထွက်ပေါ်နေချိန်မှာအခုလိုတားဆီးမှုတွေတွေ့လာရတာလို့လည်းပြောပါတယ်။အီရတ်တပ်ဖွဲ့တွေဟာမူဆိုးမြို့နာကမြို့ကလေးတစ်ခုထဲချက်တပရီနစ်ကဒရီချင်းစွာနဲ့ချင်းကပ်နေကြပါတယ်။အရက်သားတွေလုံခြုံရေးအတွက်တအိမ်ဝင်တအိမ်ထွက်ဆောင်ရွက်နေချိန်မှာဒီစစ်သားတွေဟာ IS တို့ထောင်ထားတဲ့ဘုံတွေချောင်းချောင်းပစ်ခတ်မှုတွေကိုလည်းသတိထားနေရပါတယ်။အာဖရိကတိုက်ကဆင်တွေကိုအမဲလိုက်ပြတဲ့အတွက်ဆင်တွေတည်ဆုံးယုံနေမှာကခီးသောလုပ်ငန်းကိုလည်းထိခိုက်နေတယ်လို့ဗန်မောင်တက္ကသိုလ်သုတေသနပညာရှင်တွေကပြောကြားလိုက်ပါတယ်။အာဖရိကဆင်ရန်ကြီးတွေကိုအမဲလိုက်ပြတ်တက်နေတယ်မို့အာဖရိကနိုင်ငံခီးသောလုပ်ငန်းကရတဲ့ဝင်ငွေဒေါ်လာ25သန်းလောက်နစ်နာရတယ်လို့ပြောကြားခဲ့တာပါ။
သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြလေးမနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကနန်းထွေးကြီးဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Dave McNack ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီမနက်ခင်းအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။တောက်ကြလေးညနေခင်းအစီအစဉ်လေးကိုတော့ line.meter19kHz 1 kHz 6839 line.meter19kHz 15965 line.meter25kHz 1 965ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.